Welcome to the Voice of America in Burmese.
Mingla ba shin, PUA Myanmar ban ye April 23 ye tanin la ni, dajan a cha ni a si sin ni go Washington myo ro ga ni dai yai thauk phin pe ni ba de. Chama su myan mo ma shin.COVID-19 ကာယောဂရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင် COVID-19 ကာယောဂအဆိုးဆုံးဖြစ်ပွားတဲ့နိုင်ငံတစ်ခုဖြစ်တဲ့စပိန်နိုင်ငံကတင်းကျပ်ထားတဲ့ကန့်သတ်မှုတချို့ကိုဒီကနေ့စတင်ဖြေလျော့ခဲ့ပြီးထုတ်လုပ်ရေးနဲ့စောက်လုပ်ရေးကဏ္ဍကလုပ်သားတွေကိုအလုပ်ခွင့်ပြန်ဝင်ခွင့်ပြုခဲ့ပါတယ်ယောဂကူးစက်နိုင်တဲ့အန္တရာယ်ရှိနေသေးတာမို့ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေအတွက်အကာအကွယ်ဝတ်စုံတွေပေးဖို့လိုအပ်တဲ့အပြင်တစ်ယောက်နဲ့တစ်ယောက်အနည်းဆုံး2မီတာအကွာအဝေးမှသာရှိနေအောင်အသေးအချာလှုပ်ထားပေးဖို့လိုအပ်ပါတယ်။ကတ်ယောဂကြီးဟာကျန်းမာရေးကိုချိန်ချောက်နေတယ်လို့စီးပွားရေးလူမှုရေးကိုလည်းချိန်ချောက်နေတယ်လို့စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ကတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်
။ Por eso la respuesta exige combinar medidas que eviten el contagioque permitan la recuperación de nuestro sistema de salud.
ကျန်းမာရေးစနစ်ပြန်လည်ထူထောင်လုပ်ရမယ့်တစ်ချိန်ထဲမှာနိုင်ငံရဲ့စီးပွားရေးရပ်ပြီးပြိုလဲကျမသွားအောင်ကာကွယ်ဖို့လိုအပ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။တလားလောက်အင်ပြင်မထွက်ရကန့်သတ်တားမြစ်ချက်ကိုဖြေလျှော့လိုက်တဲ့ဒီကနေ့မှာအထက်ကမြေထားနဲ့မြေအောက်ရထားဘူတာယုံတွေလူအသွားအလာများတဲ့နေရာတွေဘတ်စကားဂိတ်တွေမှာနှာခေါင်းစည်းဆယ်တန်းကိုအစိုးရကဝေငှဖို့စီစဉ်ထားတဲ့အတွက်မက်ဒရစ်မြို့တော်မှာရဲအယားရှိတွေကလိုက်နံဝေငှပေးခဲ့ကြပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူဒုတိယအများဆုံးဖြစ်တဲ့စပိန်နိုင်ငံမှာရောဂါပိုးကူးသူဒီကနေ့အထိ 36,000 ကျော်သေဆုံးသူ 18,000 ကျော်ရှိပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကင်းရှင်းသွားပြီလို့သတ်မှတ်ရတဲ့လူနာ116ယောက်ထက်မနည်းကိုရောဂါပိုးကူးနေတာပြန်လည်တွေ့ရှိခဲ့ပါတယ်။အခုလိုဘာကြောင့်ရောဂါပိုးပြန်ကူးသလဲဆိုတာတာဝန်ရှိသူတွေစုံစမ်းနေကြဆဲဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံယောဂကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးဂျွန်အွန်ချွန်ကတော့လူနာတွေယောဂပိုးထက်ကူးစက်တာမျိုးမဟုတ်ဘဲကိုယ်ထဲမှာရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ကိုပြန်ရှင်တန်လာတာဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောပါရတယ်။တချို့ကျွမ်းကျင်သူတွေကတော့ပထမဆေးစစ်တုံးကအဖြေမှားတာဖြစ်နိုင်တယ်လို့လူနာရဲ့ကိုယ်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကျန်နေပေမဲ့အဲ့ဒီပိုးကမကူးစက်နိုင်တာဒါမှမဟုတ်လူနာနဲ့တခြားသူတွေကိုအန္တရာယ်မပေးနိုင်တာမျိုးဖြစ်ကောင်းဖြစ်မယ်လို့ပြောပါရတယ်။တောင်ကိုရီးယားမှာဒီကနေ့တင်းနှင်းလာနေတဲ့အတွက်ကူးစက်သူအသက်25ယောက်ပဲရှိပေမဲ့ရောဂါပိုးကင်းသွားပြီလို့သတ်မှတ်ခံရသူတွေထဲမှာပိုးပြန်တွေ့တဲ့အတွက်စိုးရိမ်စရာဖြစ်ခဲ့ပါရတယ်။ဒါပေမဲ့ရောဂါပိုးပြန့်နှံ့တားဆီးမှုထိန်းချုပ်ဖို့အတွက်လူတွေကိုလိုအပ်မှသာအိမ်ပြန်ထွက်ဖို့လူစုလူဝေးမလုပ်ဖို့အစသဖြင့်ကန့်သတ်ထားတာတွေကိုရှော့ချတဲ့မတဲ့မကြခင်ပြန်လဲတုံ့တက်သွားမယ်လို့ဝင်းကြီးချုပ်ချမ်စီကျောင်းကဒီကနေ့ပြုလုပ်တဲ့ကတ်ယောဂါစီမံခန့်ခွဲရေးအစည်းအဝေးမှာပြောကြားခဲ့ပါတယ်။လောလောဆယ်မှာတော့ဧပြီ19ရက်မတိုင်ခင်အထိတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့အကြံပြုချက်ကိုတိတိကျကျလိုက်နာကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတားဆီးရေးကိုတိုးမြင့်လုပ်သွားမယ်လို့ပြောကြားလိုက်ပါတယ်။COVID-19 ကယောဂတိုက်ဖျက်ရေးအစိုးရရဲ့အထောက်ဆောင်ရွက်မှုအစီရင်ခံစာကိုလွှတ်တော်ကိုတနင်္ဂနွေနေ့ကတင်ပြခဲ့တယ်လို့အစိုးရပိုင်း KCNA သတင်းကထုတ်ပြန်ပါတယ်။ COVID-19 ကယောဂတိုက်ဖျက်ရေးနိုင်ငံတော်အရေးပေါ်စီမံကိန်းကိုပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံရေးကိုရှေ့ရှုပြီးတော့ဆက်လက်တိုးမြှင့်ဆောင်ရွက်သွားမယ်လို့လွှတ်တော်ကိုတင်ပြတဲ့အစီရင်ခံစာထဲမှာပြောထားတဲ့အကြောင်း KCNA သတင်းကဆိုပါတယ်။သတင်းမှာဖော်ပြတဲ့ဓာတ်ပုံထဲမှာတော့ရာချီးတဲ့လွှတ်တော်အမတ်တွေဟာနှာခေါင်းစည်းအကာအကွယ်တွေဝတ်ဆင်ထားခြင်းမရှိသလိုတယောက်နဲ့တယောက်နိနိကက်ကက်ထိုင်နေကြတာတွေ့ရပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့နေဆက်အဝင်အထွက်တွေကို90ရာခိုင်နှုန်းအကန့်အသတ်တားမြစ်မယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံနဲ့ညံနမိတ်ထိစပ်နေတဲ့နိုင်ငံတွေမှာရောဂါပိုးကူးစက်သူအရေးအတွက်မြင့်တက်နေတယ်လို့တရုတ်လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲလီယူဟိုင်တောင်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။နယ်စပ်ဂိတ်တွေကနေမလိုအပ်ဘဲအသွားအလာလုပ်တာကိုကန့်သတ်ထားပေမဲ့နိုင်ငံရဲ့နယ်စပ်တစ်ချောင်းအဝင်ထွက်အားလုံးကိုထိန်းချုပ်ဖို့ကတော့စိန်ခေါ်မှုတွေရှိတယ်လို့သူကပြောပါတယ်။ COVID-19 ကပ်ရောဂါစတင်ခဲ့တဲ့ဝူဟန်မြို့ကို2လကျော်ကြာဖိတ်ထားခဲ့ရာကပြန်ဖွင့်ပေးခဲ့ပြီးတဲ့နောက်အခြေအနေတွေတဖြည်းဖြည်းပုံမှန်ပြန်ဖြစ်လာချိန်မှာပဲနိုင်ငံထဲနောက်တစ်ကြော့ကူးစက်မှုတွေဖြစ်လာမှာကိုကာကွယ်နိုင်ဖို့အတွက်တရုတ်ကတိုးမြင့်လှုပ်ဆောင်နေပါတယ်။
ဒီ American Sun ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ19 kHz 15.5 MHz 19.5 kHz 18.3 MHz ိုင်းဒိုမီတာ32 kHz 933နဲ့ပထမနာရီဝက်မှာဆိုင်းလမ်းမီတာ190 kHz 1595တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီမှများတစ်ဆင့်အာမရှင်သတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကိုထိန်းချုပ်ဟန့်ကြားနိုင်မှုတနိုင်ငံလုံးအသွားအလာတွေပြင်ပထားတာကြောင့်ရက်ဆိုင်နေရတဲ့လုပ်ငန်းတချို့ကိုဒီသတင်းပတ်ထဲမှာပြန်ပြီးတော့ဖွင့်ခွင့်ပြုရမှာဖြစ်တယ်လို့အမည်မဖော်လိုသူအစိုးရတာဝန်ရှိသူတွေကိုကိုးကားပြီးတော့ Reuters သတင်းကဖော်ပြပါတယ်။အသွားအလာတွေပြင်ထားတာကြောင့်အိန္ဒိယစီးပွားရေးထိခိုက်နေတာကိုသက်သာရော့ပါစေဖို့အတွက်အခုလိုစီးပွားရေးလုပ်ငန်းတွေပြန်ပြီးလည်ပတ်ဖို့ခွင့်ပြုမှာဖြစ်တယ်လို့လည်းဒီသတင်းမှာဖော်ပြပါတယ်။အိန္ဒိယနိုင်ငံတွင်ထုတ်ပြန်ထားတဲ့21ရက်ကြာအသွားအလာပြင်ထားတဲ့အမိန့်ဟာအင်္ဂါနေ့မှာအကုန်ဆုံးမှဖြစ်ပြီးနောက်ထပ်အချိန်ထပ်တိုးလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ဒါကိုအိန္ဒိယအစိုးရကဒီသတင်းပတ်ထဲမှာဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်။လူဦးရေသန်း1300ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ9100ကျော်ရှိပြီးသေဆုံးသူ300ကျော်ရှိကြောင်း Johns Hopkins Coronavirus Disease Challenge Center စီးရင်တွေအရသိရပါတယ်ရှင်။တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုရှေ့တောင်ပိုင်းပြည်နယ်တွေမှာအားဖြင့်တဲ့မုန်တိုင်းတွေတိုက်ခတ်ခဲ့တာကြောင့်မစ္စစ်ဆပီပြည်နယ်မှာအနည်းဆုံးလူ6ဦးသေဆုံးခဲ့ပါတယ်။မုန်တိုင်းကြောင့်မစ္စစ်ဆပီနဲ့လူဝီဇီယားနာပြည်နယ်တွေမှာလေဆင်နှာမောင်းတွေဖြစ်ပေါ်ခဲ့တယ်လို့မိုးသီးထန်ပြီးတော့လေပြင်းတိုက်ခတ်ခဲ့တာပါ။တနင်္ဂနွေနေ့အစ္စတာပွဲတော်မှာဒီလိုအဖြစ်မျိုးနဲ့ဘယ်သူမှကြုံရင်ရမှာမဟုတ်ဘူးလို့လည်းမစ္စစ်ဆပီပြည်နယ်အုပ်ချုပ်ရေးမှူးထေဒရစ်ကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့နိုင်ငံအရှေ့ပိုင်းမှာလီဒင်းတိုက်ခတ်တာရေကြီးတာနဲ့အင်အားပြင်းလေဆင်နှာမောင်းတွေဖြစ်ပေါ်နိုင်တယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။ယင်းနဲ့ထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC အဖွဲ့ဝင်နိုင်ငံတွေနဲ့ OPEC အဖွဲ့ဝင်မဟုတ်တဲ့ရုရှားနဲ့မက္ဆီကိုနိုင်ငံတို့ကြားယင်းနဲ့ရှော့ချထုတ်လုပ်ဖို့သဘောတူညီခဲ့ကြပါတယ်။ယင်းနဲ့ထုတ်လုပ်တဲ့နိုင်ငံ23နိုင်ငံကဝန်ကြီးတွေအင်တာနက်ကတဆင့်ချင်းပါတဲ့အရေးပေါ်အစည်းအဝေးမှာအခုလိုသဘောတူခဲ့ကြတာပါ။သဘောတူညီချက်အရအိနိုင်ငံတွေအနေနဲ့မေလာတရနေ့ကစပြီးတကမ္ဘာလုံးအတိုင်းအတာနဲ့တနည်းကိုရင်းနှီးစီ 9.8 တန်းသာထုတ်လုပ်တင်ပို့မှာဖြစ်ပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်ကြောင့်ရင်းနှီးစီကျဆင်းနေတာကိုကြားခံပေးနိုင်မှာဖြစ်ပါတယ်။ပြီးခဲ့တဲ့လကဖရန်ရင်းနှီးစီတစ်စီးကို American Dollar 30ဝန်းကျင်လောက်ထိဈေးကျသွားခဲ့တဲ့အပြင်ဒေါ်လာ20လောက်ထိထိုးကျခဲ့တဲ့အဖြစ်နဲ့ပါကြုံခဲ့ရတဲ့အတွက်ဒီနိုင်ငံရရဲ့ဝင်ငွေကိုမှီခိုနေရတဲ့နိုင်ငံတွေအတွက်စိုးစိုးဝါးဝါထိခိုက်ခဲ့ရပါအခုလိုရေနံထုတ်လုပ်မှုရှော့ချဖို့သဘောတူညီချက်ရတာကို American သမ္မတဒေါ်နယ်ထရမ့်ကကြိုးဆိုလိုက်ပြီးဒီသဘောတူညီချက်ကြောင့် American နိုင်ငံတွေကစွန့်ရင်နဲ့ဆက်ဆက်တဲ့လုပ်ငန်းတွေကိုဆက်ပြီးတော့ထိန်းချနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆိုဒီဘီယင်ကိုလည်းသမ္မတထရမ့်ကချီးကျူးစကားပြောကြခဲ့ပါတယ်ကမ္ဘာမှာဆော်ဒီအာရေဗျာနိုင်ငံကယင်းနဲ့အများဆုံးတင်ပို့ရောင်းချနေပြီနဲ့အမေရိကန်နိုင်ငံကကမ္ဘာမှာယင်းနဲ့အများဆုံးထုတ်လုပ်နေရပါအီရန်ယင်းနဲ့ဝန်ကြီးပီဂျန်နမ်ဒါဆန်ကနီကတော့ဒီသဘောတူညီချက်ရဲ့ရလဒ်ကိုချက်ချင်းလိုလိုပဲညှိနှိုင်းလိုက်မယ်လို့ပြောပါတယ်ရှင်မနီယာကြောက်ရခဲ့တဲ့အီစတာတနင်္ဂနွေနေ့မှာအီတလီနာမည်ကျော်မြို့သားအဆိုတော်အန်ဒရီယာပူချယ်လီကအီတလီနိုင်ငံမီလန်မြို့အထင်ကရကက်သီဒရယ်ဘုရားကျောင်းမှာတကူတော်ဂီတဖျော်ဖြေပွဲပြုလုပ်ခဲ့ပါတယ်ပရိသတ်မပါဘဲကျင်းပခဲ့တဲ့ဒီဖြော်ပြပွဲမှာဖခင်เจ้าကအော်ဂန်တိခတ်သူတူတာပါဝင်အားဖြင့်တိခတ်ပေးထားတာပါ Music for Hope မျော်လင့်ခြင်းအတွက်ဂီတလိုနာမည်ပေးထားတဲ့ဒီဖြော်ပြပွဲကိုတကဘာလုံးကတန်းတန်းချီတဲ့ပရိသတ်တွေကြည့်ရှုနားဆင်နိုင်အောင်ပိုချယ်လီကသူ့ရဲ့ YouTube ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ်ဖခင်เจ้าစင်မြင့်ထက်ကနေပိုချယ်လီကဂန်ဒဝင်တေးသချင်းလေးပုံနဲ့ဖြော်ပြခဲ့တာကို YouTube ကနေတစင်နားဆင်ခံစားကြရသူတွေရင်ထဲထိရိုက်ခတ်ခံစားခဲ့ရပါတယ်အခုအချိန်မှာလူတွေနာကျင်ခံစားနေရတာတွေကိုကုစားပြီးလို့ရဲ့ပြင်မြစ်တာတရားနဲ့အနာဂတ်မျှော်လင့်ချက်ကိုအီတလီနိုင်ငံနဲ့ကမ္ဘာကြီးကိုပေးဖို့ရည်ရွယ်တယ်ဆိုတဲ့ဒီဖြော်ပြပွဲဟာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဆက်ရောက်နေတဲ့အချိန်လူများအတူပါဝင်ဆွတောင်းနိုင်အောင်ဆောင်ချင်းပေးနိုင်ခဲ့ပါတယ်ရှင်ဒီနေ့နေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကြီးညာပေးခဲ့တာပါအခုဆက်ပြီးတော့သတင်းမှော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင
်ကိုဗစ် -19 ကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်ပြည်သူတွေအနေနဲ့မလိုအပ်ဖက်အပြင်သွားတာမျိုးကိုရှောင်ကျင်ပြီးနေအဝင်အထွက်များတာဟာအနေနဲ့ရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံကတတိပေးထားပါတယ်ပြည်သူတွေနေအပြင်မထွက်ကြဘူးလိုက်လံနှိုးဆော်ပြီးဆောင်ရွက်နေကြတဲ့အုပ်ချုပ်ရေးမှုတွေကလည်းဒီပေါ်ကိုပြည်သူတွေအနေနဲ့လိုက်နာစေဖို့အတွက်မြစ်တာရခံထားတဲ့အကြောင်းတွေကိုပြောပြသွားမှာပါကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်အစောပိုင်းထုတ်ပြန်ပြီးခြင်းအထူးဆိုမြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ42ဦးရှိထားပြီးသေဆုံးသူကတော့4ဦးအထိရှိသွားပါပြီ အခုလိုသိဆုံးသောအရာဆိုရာဂိုင်နှုန်းမြင့်နေတဲ့အခြေအနေမှာရှိရလို့ကိုဗစ် -19 ရောဂါထိန်းချုပ်ရာမှာပါဝင်ဆောင်ရွက်နေတဲ့ရန်ကုန်မြို့ကပြည်သူတွေနဲ့ဒီကနေ့ပြုလုပ်တဲ့အွန်လိုင်းအစည်းအဝေးမှာတွေ့ဆုံရင်အတိုင်ပင်ခံကအခုလိုပြောခဲ့ပါတယ်
။ဒီမနေ့စဉ်20တယောက်အထိရောက်သွားပြီ။20တယောက်ထက်မှဆိုလို့ရှိရင်၄ယောက်ကပြန်လို့နေဆိုင်ရောက်ပါတယ်ဆိုတော့ပြောရမယ်ဆိုရာဂိုင်နှုန်းနည်းနည်းမြင့်တယ်လို့ပြောရမှာပဲ။ဒါတော့အဖြစ်ကိုအဖြစ်တိုင်းဆိုရင်ဆန်ရနေမှာ။အဲ့တော့အဲ့ဒီမှာမဲ့ကိုတတိပြုမိတာအဲ့ဒီအခုဒီနောက်နံပါတ်39ပေါ့နော်နံပါတ်39ဆုံးသွားတဲ့ဟိုယူနာကအသက်85နှစ်ရှိပြီအခြေခံယောဂါတွေလည်းရှိတယ်အဲ့တော့အသက်ကလည်းကြီးတယ်အခြေခံယောဂါလည်းရှိတယ်ဆိုတော့ဒီဟာ COVID-19 ဖြစ်ဖို့ဟာအင်မတန်မှလွယ်ကူသွားတယ်လို့ပဲပြောရတော့မှာပေါ့
တေဆုံးသွားပြီဖြစ်တဲ့လူနာနံပါတ်39ရဲ့အခြေအနေကိုသုံးသပ်ပြီးပြည်သူတွေအနေနဲ့နေအဝင်အထွက်အသွားအလာများများမလုပ်ဖို့ကိုတတိပေးသွားပါတယ်
။ဒီအခြေအနေကိုပြန်ပြောသုံးသပ်ကြည့်တဲ့အခါကျတော့အိမ်အဝင်ထွက်သိမ်းများတယ်။အဲ့ဒါတော့ကျမတို့ပြည်သူပြည်သားတွေကိုတတိပေးခြင်းပဲ။အိမ်အဝင်ထွက်သိမ်းများတာဟာအန္တရာယ်ပဲ။ဒါမှမဟုတ်ခွာခွာနေပါခွာခွာနေပါဆိုတာအဲ့ဒါကိုပြောတော့ဟိုဒီလူနာတယောက်ကိုဗစ်19 positive တွေ့ပြီဆိုလို့ရှိရင်ဘယ်သူတွေနဲ့အဆက်အသွယ်ရှိခဲ့ကြလဲဘယ်လိုဖူးခဲ့မလဲဆိုတာလိုက်ပြီးစုံစမ်းမှာလိုက်ပြီးစုံစမ်းမှာအခါမှာလူနာ39ကတော့ဓာတ်ရိုက်နိုင်ငံရာသားတွေနဲ့ဆက်သွယ်တာမရှိဘူးနိုင်ငံရာမှာရောက်ဖူးတဲ့သူတွေနဲ့ဆက်သွယ်တာမရှိဘူးသို့တော်ညာလဲအိမ်ကလူဝင်လူထွက်တိတ်များပါတယ
်ကိုဗစ်ရောဂါကာကွယ်နိုင်မှုနဲ့ထိ ंछ ုပ်ကူတာနိုင်ရင်အတွက်တကြံကာလအတွင်းမှာမလိုအပ်တဲ့အိမ်ပြင်မထွက်ကြဖို့နဲ့လူစုလူဝေးမလုပ်ကြဖို့ကိုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်အဲ့ဒီညွှန်ကြားချက်တွေကိုပြည်သူတွေလိုက်နာဖို့အတွက်မြို့နယ်အလိုက်အုပ်ချုပ်ရေးမှူးတွေကလိုက်လံနှိုးဆော်တာတွေပြုလုပ်နေကြတာပါ။တကြံကာလအတွင်းမှာမလိုအပ်ဖဲအိမ်ပြင်မထွက်ကြဖို့အပြင်ရေမကစားဖို့အတွက်ကိုပါရက်ွက်တွေရဲတတိပေးထားတယ်လို့ရန်ကုန်မြို့နယ်အုပ်ချုပ်ရေးမှူးဦးမင်းမောင်မောင်ကအခုလိုပြောပါတယ်
။ကျွန်တော်တို့ရှိမှာတော့ထွေတူးမရှိပါဘူး။ကျွန်တော်တို့ရှိမှာထွက်တဲ့လူလည်းမရှိဘူး။ဒီတော့လျှောက်တော့ speaker နဲ့ light on နဲ့ ceiling comedy ကရက်ဥတွေရောလေအားလုံးပေါင်းပြီးတော့ဟုတ်ကဲ့ကျွန်တော်တို့ရက်ဥတွေတိကျမှားရဲဟောမစော့ဘူးလေ
အစိုးရကထုတ်ပြန်ထားတဲ့အတိုင်းညွှန်ကြားချက်တွေကိုလမ်းတွေထဲမှာအတိအပြီးပြောကြားထားသလိုနေအဝင်အထွက်ရော့ပါစီဖို့ကိုလည်းရက်ွက်နေလူငယ်တွေနဲ့စုပေါင်းပြီးစောင့်ကြည့်ဆောင်ရွက်တာမျိုးတွေလှုပ်ဆောင်နေရလို့မယန်းကုံမြို့နယ်အမှတ်နေရက်ွက်ကရှားရင်မှုဦးဆန်းကိုကလည်း FUA ကိုပြောပါတယ်
ကျွန်တော်လမ်းအနေနဲ့ကတော့နေပင်ကြရင်တော့နှူးတော်ပေးထားတယ်လေ။ဆယ်ရက်ကနေ19ရက်အထိသူရကတို့ပြန်ကြည့်ထားတဲ့ချင်းချင်းစီကန်းလေးတွေကိုတော့ကားအနေပေါ့နော်။လိုက်ပြီးတော့မိုက်အိုလိုက်អော်တာပြီးអော်ပေးထားတယ်။ထုတ်တဲ့ရက်ကစပြီးတော့អော်ပေးထားတယ်ခင်ဗျ။အဲ့ဒီလုပ်ပြီးတော့လုပ်ပေးထားတယ်။ဟိုလိုတော့တင်းနေကြက်ကြီးတော့စိတ်တော့ဥစ္စာတော့မရှိသေးဘူးခင်ဗျ။အားရမှုတော့ရှိပါတယ်။လိုက်နာကြပါတယ်။တောင်းတောင်းမထွက်ကြပါဘူး။ကျွန်တော်လည်းနေခင်ပိုင်းကျွန်တော်လမ်းလုံချမှုတော့တော့ဖွဲ့လေးနဲ့ဖွဲ့ပြီးတော့နေနေတော့လေ။အထွက်လာတော့နေပါလေကျွန်တော်က
မြန်မာနိုင်ငံတွင်တက်ခွဲတီတူလူနာတွေကလူနာနံပါတ်4နဲ့9ဟာယောဂပြောက်ကင်းသွားပြီဖြစ်လို့စီးရုံကနေစင်ဝင်ပြုတ်လိုက်ပြီလို့လည်းသိရပါတယ်။ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေပြည်တော်210မှာလူပေါင်း18သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီယောဂကြောင့်သေဆုံးသူ3,500ကျော်ရှိခဲ့ပြီးယောဂသက်သာလာသူအရေအတွက်ဟာလည်း4,300ကျော်ရှိထားပြီးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
တချံကျုံပဲ့ရက်တွေအတွင်းမှာပြည်သူတွေအနေနဲ့တတ်နိုင်သမျှအင်ဂျင်မထွက်ကြဖို့အစိုးရကညွှန်ကြားထားတာနဲ့ပတ်သက်ပြီးဒီနေ့တချံအကြနဲ့အထိလိုက်နာမှုရှိကြရလားဆိုတာနဲ့ကိုဗစ်ကာလတချံကိုဘယ်လိုဖြတ်တန်းနေကြသလဲဆိုတာကိုမေးမြန်းပြီးတင်ဆက်ပေးပါမယ်။ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးစက်ပြန့်ပွားတာကိုတားဆီးကာကွယ်နိုင်ဖို့အတွက်အစိုးရကတချံကျုံပဲ့ရက်တွေဖြစ်တဲ့ဧပြီလ10ရက်နေ့ကနေ19ရက်နေ့အထိကိုတတ်နိုင်သမျှအပြင်မထွက်ပဲအင်ဂျင်မှာပဲနေကြဖို့ညွှန်ကြားထားပါတယ်။ဒီလိုအင်ဂျင်မှာပဲနေနိုင်ကြဖို့အတွက်မှန်ဝင်ဝင်မရှိတဲ့လက်လုံလက်စားတွေကိုအစိုးရကအခြေခံစားတောက်ကုန်တွေထောက်ပံ့ပေးနေပါတယ်။မန္တလေးမြို့မှာတော့ဒီလိုအပြင်မထွက်ကြဖို့ညွှန်ကြားချက်ကိုတတ်နိုင်သလောက်လိုက်နာနေကြပြီးဒီကြံရက်တွေအတွင်းမှာလူသွားလူလာအတော့ကိုတိတိတတ်တာနှဲပါသွားသလိုညွှန်ကြားချက်ကိုတော်တော်များများလိုက်နာကြတာတွေ့ရတယ်လို့မန္တလေးမြို့မှာနေထိုင်တဲ့ဦးညီပူလေးကပြောပါတယ်
။အလောင်းပေါ်မှာလူရှိတာဟုတ်ကဲ့ကိစ္စကတော့ကြောင်းလာကြတာရှိပါတယ်။ကျုံပေးမှာလည်းအကန့်တထားရတယ်ပြီးတော့ကစားပို့လို့ဖြစ်နေပါမယ်ကစားကြအောင်
အသွားလာကန့်တက်ထားတာတွေရှိပေမဲ့လုံးဝမထွက်ကြဖို့အမိန့်ထုတ်ထားတာမဟုတ်တဲ့အတွက်လိုအပ်လို့သွားလာနေရသူတွေရှိပြီးအဲ့ဒီလိုသွားလာနေရသူတွေအတွက်မဖြစ်မနေနှာခေါင်းစည်းတက်ကြဖို့ကိုလည်းမန္တလေးမှာမြို့တော်ဝင်ရညွှန်ကြားထားသလိုမြို့တော်စီပင်သားရရေးကော်မတီကလည်းတရားကြက်မှတ်ဆောင်ရွက်နေကြတဲ့အကြောင်းကိုမန္တလေးမြို့တော်စီပင်သားရရေးကော်မတီဝင်ဦးကျော်ရင်မင်းကအခုလိုပြောပြပါရစေ။ဈေးမှာလည်
းခုကျွန်တော်တို့တာတောက်ကုန်နဲ့ဈေးဝါးတွေဒီဆိုင်ကတော့ဒီကျန်တဲ့ဆိုင်ကြီးပိတ်ထားတယ်တက်တော့ကုန်းနဲ့ဈေးဝယ်တဲ့ပုံမှန်ရောင်းနေတယ်ဈေးဝယ်လာတဲ့ဈေးဝယ်တွေရောတော့ဈေးသူဈေးသားတွေရော ကာလာမှာအင်ပြင်မထွက်ကြဖို့ကိစ္စနဲ့ပတ်သက်ပြီးလိုင်းသားရမြို့နယ်မှာဘယ်လိုတွေဆောင်ရွက်နေတယ်လဲဆိုတာကိုတော့လိုင်းသားရမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမြင့်မင်းသူကအခုလိုပြောပြပါရယ်လိုင်းသားမှာရေတားရရှိနေတဲ့ပုဂ္ဂိုလ်တွေတော်တော်များများကြတော့ဒီရုပ်ဝတ္ထုမှာရှိနေတဲ့လူတွေကတော့တော်တော်များများလေးကိုလိုင်းသားကြတာတချို့ရုပ်ဝတ္ထုတွေမှာတွေပါဆိုရဲဆိုလမ်းရုံမှာပေါ့ဗ
ဒီလိုအင်ဂျင်မထွက်ဖို့ညွှန်ကြားထားတဲ့ကာလအတွင်းမှာပြည်သူတွေရဲ့စားဝတ်နေရေးကိုဖြည့်ရှင်းဖို့အတွက်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုစားတပ်ကောင်ကောင်းမျိုးထောက်ပံ့ပေးတာကိုလှုံ့ဆော်နေပါတယ်။
လက်ရှိမြန်မာနိုင်ငံမှာကိုဗစ် -19 ဖြစ်ပွားနေသူစုစုပေါင်းက၄၂ဦးရှိနေပြီးသေဆုံးသူက၄ဦးရှိနေပါတယ်။ဒီမှာအိမ်သနာထွက်မှာရန်ကုန်ကနေသတင်းပေးပို့ပါတယ်။ပြည်နယ်လွေလာတဲ့ကိုဗစ်ကရောဂါပိုတွေ့နေရတဲ့မြန်မာနိုင်ငံမှာမတန်ဆွမ်းသူတွေအနေနဲ့သတင်းအချက်အလက်ရဖို့ခက်ခဲနေတာ။မတန်ဆွမ်းသူတွေအတွက်လိုအပ်တဲ့ထောက်ပံ့မှုပေးနိုင်ဖို့အားနည်းနေတာတွေကိုတင်ပြပေးချင်ပါတယ ဒီယောဂနဲ့ပတ်သက်တဲ့ကျန်းမာရေးပဟုတုတအပြင်ယောဂနဲ့ကြုံလာပြီးဆိုရင်ကိုကြီးဆောင်ရွက်ပေးနိုင်မယ့်ပစ္စည်းတွေစတဲ့မတန်ဆွမ်းသူတွေအတွက်ဒီယောဂကိုကာကွယ်ပေးနိုင်ဖို့အစိုးရဘက်ကပြင်ဆင်ပေးမှုအပိုင်းမှာအားနည်းနေတယ်လို့မတန်ဆွမ်းသူများဘဝမြင့်တင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာဦးစော်လင်းထွန်းကပြောပါတယ
်ဘာမဖြစ်ဘူးခက်ခဲကြုံရတယ်ဆိုရှင်တရင်အချက်လက်ရရှိမှုအပိုင်းမှာတော့ဟိုပြည်ပြည်ဝမရဘူးလို့ကျွန်တော်ပြောနိုင်တယ်အဲဒီမှာဆိုပြောတော့ပြောနေတယ်သူပုံချင်းကဘာမှလည်းမတွေ့ကြဘူးသူတို့အနာပုံချင်းပါလည်းမရှိဘူးဆိုတော့သူကစိုးရိမ်မှုတွေကလည်းရော့နေတာရှိတယ်ဗောနော်ကျွန်တော်မတန်ဆန်းသူတွေရဲ့မတန်ဆန်းသူရဲ့ဒီတားစုတွေတွေကစိုးရိမ်ကြတာဗော
လူတိုင်းရရှိတဲ့ကျန်းမာရေးစောင့်ရှောက်မှုရပိုင်권ရဖို့အားနည်းနေတာထောက်ပံ့မှုဘိုင်းမှာလည်းအားနည်းနေတာတွေကြောင့်အစိုးရအနေနဲ့တပြေးညီထည့်သွင်းစဉ်းစားပေးဖို့ဥဇော်လင်းထွန်းကတောင်းဆိုလိုက်ပါတယ
်ရှိုးတွေကမတန်ဆွမ်းသူတွေလည်းအခုအလုပ်တွေမရှိချောက်ဖြစ်ချင်တယ်ခုကအနှိမ့်လုပ်ငန်းတွေပါဆိုလို့ရှိရင်လည်းရက်ကုန်ကြပြီလေဒီလူတွေဘယ်လိုလုပ်အဆင်ပြေမလဲဒါပေမဲ့တကယ်ဟိုဆန်ဒီဟိုစနစ်စီမှာခံခွဲရတဲ့လူတွေပစ္စည်းတွေကိုဆင်ဆွဲရတဲ့လူတွေကသူအဆင်ပြေတယ်လို့ပဲကျွန်တော်တို့ကြားတယ်ဆရာလက်ရှိဟိုကျုံငန်းစီစီတွေမှာမတန်ဆွမ်းသူတွေကိုခံမနေခဲ့ဘူးဘယ်မှာလဲတော့အဲ့လိုမျိုးပြောချင်ပါတယ်
COVID-19 ရောဂါကူးစက်ပြန့်နှံ့နေရမှာအွန်လိုင်းနဲ့ရုပ်သံမီဒီယာတွေနိုင်ငံပိုင်နဲ့ပုဂ္ဂလိကပိုင်မီဒီယာတွေကရောဂါဆိုင်ရာသတင်းတွေကိုအရေးတကြီးထည့်သွင်းဖော်ပြထုတ်လွှင့်နေပေမဲ့နိုင်ငံတွင်6သိန်းကျော်ရှိတဲ့နာမကျားလူမှုအတိုင်းဝိုင်းအတွက်တော့သတင်းအချက်လက်တွေလက်လန်းပြီးရယူနိုင်ဖို့ခက်ခဲနေတယ်လို့မတန်ဆွမ်းသူတွေကပြောပါတယ်မတန်ဆွမ်းသူတွေကိုဘဝမြင့်တင်နိုင်ဖို့ကူညီဆောင်ရွက်ပေးနေတဲ့သောတအောင်ကတော့မတန်ဆွမ်းသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုဘယ်လိုပေးရမလဲဆိုတာတိတိကျကျအစိုးရအနေနဲ့စီစဉ်ဆောင်ရွက်ပေးထားစီခြင်းလေလို့ပြောပါတယ်
။ဒီမှာဆိုရင်ကျွန်တော် quality period ပတ်နေပဲဆိုရင်ဘယ်လိုမျိုးနေရမလဲ။အဲ့ဒါမျိုးကြီးတော့ကျွန်တော်တို့မရှိဘူး။
ထို့တူပဲကျွန်တော်ထရီမန့်လုပ်ပြီဆိုရင်ဘယ်လိုလုပ်မှာလဲကျွန်တော်တို့မတန်ဆန်းတဲ့အတွက်တရင်ချက်လက်တွေကိုမတန်ဆန်းဖွဲ့ပြရတယ်ပြန်ပြန်လုပ်ပြီးနေတာဟိုအခုဆိုကိုဗစ်19ကြောင့်ဖြစ်တဲ့ကျွန်တော်ကျန်းမာရေးပြဿနာကြောင့်ဖြစ်တဲ့လိုအပ်ချက်ရှိတယ်ပတ်စံဆန်းသူဖြစ်တဲ့လိုအပ်ချက်ရှိရောနော်ဒီလိုအပ်ချက်တစ်ခုစလုံးကိုကျွန်တော်တို့ကဖြည့်ဆည်းပေးဖို့လိုတယ်ညီမင Lemu Shila Tibari, Natansali the Gonzi, Excella Dria, Namanang Mamatan Swan to Nitatama, Tontan Shibi, Louis Susu Boye, later the Matsaya Kaino Kan Shibari, Lumu and Nangese in Telenia Tatai Wunji Tanaga, Nujai Mujo Uwe Nine Tongaro, Matan Swan to Rene Patalo, season some year needed at Tango Akulu to Plat Lagibari.
ကိုရဒီဖြစ်တယ်ဆိုလို့ရှိရင်သူတို့မှာဒီလိုပဲအဆက်ဆက်ဒီဗိုက်တွေသူတို့လိုတယ်နော်အဆက်ဆက်အခုညီတွေလိုတယ်ဆိုတာကိုသူတို့အားလုံးနဲ့စတင်ကနေအကြိုတင်ပြီးတော့သိထားတာလည်းရှင်းနေကြတဲ့အတွက်အပြည့်ရရှိဖို့အတွက်ညီပြုံးမျိုးနဲ့ကျွန်တော်တို့ပေးတာမျိုးရှိတယ်လို့မတန်ဆွမ်းသူတွေရှိခဲ့လို့ရှိရင်ကြိုတင်ပြင်ဆင်ဖို့အတွက်ကျွန်တော်တို့ဒါတိုက်တွန်းနှိုးဆော်တာတွေပြုလုပ်ပေးထ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီကြောင့်စောင့်ကြည့်ရေးစင်တာတွေမှာခေါ်ယူထားရှိတဲ့အခြေအနေတွေကိုတိကျပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့နေဆက်တွေပိတ်ထားပေမဲ့လည်းကျွန်တော်ကတောင်းပန်မှာတော့မြေအပြင်မြန်မာတွေဆက်လျင်ငယ်တွေနဲ့ခိုးဝင်ရောက်တာတွေရှိနေပါတယ်။ဒီလိုဆက်လျင်ငယ်တွေနဲ့ကျန်ဝင်လာသူတချို့ကိုမြန်မာအာဏာရှင်တွေဘက်ကဖမ်းဆီးပြီးစောင့်ကြည့်ရေးစင်တာတွေကို
အဲ့လိုလူတွေလေကြားဆိုတော့သူကမင်းလို့ရှိရင်သူကကိုယ်တိလောက်တယ်လေလက်ခဏရည်တိကြတာလေရှိတယ်။ဟောဆက်နေပါတမလေးငယ်နည်းငယ်တာဟောသူကသူကမသိမသာလေးခိုးခိုးတော့လောက်တင်တာလေအဲ့လိုမျိုးတွေတော့ရှိတယ်။ပျောက်စားမင်းရောက်တာဟောရောက်စားအဲ့လိုမျိုးတွေတော့ရှိတယ်။ဟိုဒီကိုယ်တိလောက်ဝီပြီးလို့ရှိရင်သူတို့ဘယ်လိုစီစဉ်မယ်ဆိုတော့ပြန်ရွှေ့ဆုတ်ဖြတ်လိုက်မယ်တောင်းဝန်ရှိတဲ့လူတွေကလေ။
လူတို့ရမချတာနိုင်ဘူးဒါပေမဲ့ကိုယ်ပေါ်မှာသူတို့စောင့်နေတာလေတို့ရှိတာဟုတ်တယ်။တကယ်ကြွေးမှာစက်အဲ့လိုမျိုးတောင်းဝန်ရှိတဲ့လူတွေအရင်စောင့်တာရှိတယ်။ဒါမှမဟုတ်ဒီကြားထဲမှာမှာချိုးရတယ်အညာပဲနေပဲချိန်ကြီးသူတို့ကိုဝင်လာနိုင်တာရှိတယ်ခင်ဗျ။ချိုးရတယ်ဟိုကန်းနာခေါ်ပြီးစက်တဲ့ချိန်မှာသူတို့ကစက်မခံပဲနဲ့ပြိုင်မောင်းပြေးတာလို့အဲ့လိုမျိုးဖြစ်တာ။အဲ့တော့သူတို့ ဒီလေငယ်လေးတွေကိုအသုံးပြုပြီးကိုယ်နဲ့ပို့ဆောင်နေရတာတွေရှိတယ်လို့ကျွန်တော်ကတောင်းလို့နေရာတွေကနေဆက်လေတွေကိုအသုံးပြီးနိုင်ငံကုန်စည်ပို့ဆောင်မှုတွေလည်းရှိနေပါတယ်။ကျွန်တော်ကတောင်းပတ်ကိုတရားဝင်ကုန်စည်ပို့ဆောင်နေတဲ့ဆက်လေတွေကအစည်းအသုံးတွေလောက်ရှိပါတယ်။ဒီလေတွေကတော့လေမောင်းတို့တူဦးနဲ့လိုက်ပါလို့တူဦးကလွှဲရင်တခြားလူတွေလိုက်ပါလာတို့တွေမဖြစ်အောင်စက္ကန့်အနာပိုင်းတွေကတ ဒီမိုကရက်တစ်မြန်မာအတန်းDVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံလိုင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA Intercept 17နဲ့နေ့ဆက်3ဂျိုးရူတွေကနေ့တိုင်း9:00နာရီမှာပြသတဲ့
မင်းနဲ့30ကနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအချင်းသတင်းဆောင်မတွေတွေးဆောင်မင်းရန်ကနေနဲ့အသက်ရှင်ကနာရီကို TVB
ရခိုင်ပြည်နယ်ပုံနှံကျောင်းမြို့နယ်နဲ့အမ်းမြို့နယ်တွေမှာဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြောက်ပေါက်ကွဲထိတာကြောင့်စစ်စပောင်းရာသာကူးတည်ဆုံပြီးလူ20ကျော်ထိခိုက်ဒဏ်ရာရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။ရခိုင်နယ်ပိုင်းကပုံနှံကျောင်းမြို့နယ်ကြောက်စိုက်ကြီးရွာတွင်ကိုဧပြီလ17ရက်ဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြောက်ပေါက်ကွဲထိတာကြောင့်ကြောက်စိုက်ကြီးရွာသာရှ ပြောတယ်ရွာထင်းမှာ၄ဦးသေဆုံးတယ်နောက်ဒဏ်ရာရတဲ့လူကိုပုံသာကျင်းဆေးပေးဆောင်လာတာမှာအဲ့ဒီဆေးဦးမှာနောက်ထပ်နှစ်ဦးနောက်အဲ့ဒီပုံငန်းဆေးဦးကဒဏ်ရာပြင်းထန်တဲ့လူကိုစစ်တီဆေးဦးပို့ရမှာလမ်းမှာဆစ်ဆေးကိတ်ကျမနဲ့ကြာတာနဲ့အဲ့ဒီမှာနှစ်ဦးအကုန်လုံးအခုရှိတော့ရှိဦးလောက်သေဆုံးတော့ပြီလို့ကြားတယ်အကုန်လုံးပေါင်း20ဦးလောက်ရှိတယ်ဒီကိတ်သေဆုံးဒါရောဒဏ်ရာရတာရော
အဲ့ဒီကြောက်ဆိုင်ကြီးပါဟာခုနကြောင်းမျိုးနေနဲ့နှမိုင်ကွာစစ်တွေရန်ကုန်ကလမတ်ပေါ်မှာတည်ရှိပြီဒီကနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပွားတာမရှိပေလည်းနဲ့ကြည့်ကြည့်ကြောက်ပေါက်ခွေးဖြစ်တာဖြစ်တယ်လို့သူကဆက်ပြောပါတယ်ခုနကြောင်းမျိုးနေအတွင်းကစင်ရင်းချေစွာရဲ့နောက်ဖက်တောင်တန်းတွေပေါ်မှာမနေ့ကထိတိုက်ပွဲတွေပြင်းထန်နေတာရှိပြီဒီကနေ့မနက်ပိုင်းကဖြစ်စဉ်နဲ့ပတ်သက်ပြီးမသိရသေးဘူးလို့တမ်းတော်သတင်းမှန်တန်ကြားရေးဖွဲ့ပြောခွင့်ရဘူချုပ်ထွန်းထွန်းကြီးကပြောပါတယ
်ဩကျွန်တော်တို့ရွာမှာဖြစ်တာတော့ကျွန်တော်တို့မသိဘူးကြာသောမကျော်ရဲ့မြောက်ဘက်ကစင်းရဲ့စင်းရဲ့နောက်ဘက်တောင်ရိုးတွေပေါ်မှာတော့ဘုံဝဲတဲ့နေရက်လောက်ကတက်ပွဲဖြစ်တဲ့အနည်းရလည်းဖြစ်တဲ့အဲ့ဒါတွေတော့ရှိတယ်။ဟုတ်တယ်ဟုတ်တယ်ဒီနေ့ဖြစ်တာတော့မသိသေးဘူး။နေ့ကလည်းရွာတွေထဲမှာတော့ဖြစ်ပါဦးကြာအဲ့ဒီအဲကျွန်တော်ပြောပြီးကျွန်တော်တို့ကစီးပြင်းပြီးတဲ့ဓာတ်တွေကကျွန်တော်တို့ပြောနေတာပေါ့နော်။တက်ပွဲနောက်ဘက်တက်ပွဲဖြစ်တာတွေပြဿနာဖြစ်တာတွေကတော့ကျွန်တော်တို့ကတိတိကျကျမသိဘူးပေါ့မြေပြင်မှာဖြစ်နေတာ။
ဒါပြင်အန်မျိုးနဲ့တလဲဆောင်အုပ်စုအလေကျွန်းချေးရွာမှာလည်းလက်နေကြီးကြီးကြောက်ပေါက်ကွေးခဲ့တာကြောင့်အရာသားတဦးသေဆုံးပြီးသုံးဦးဒဏ်ရာရှိခဲ့တယ်လို့အန်မျိုးနဲ့တွင်စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုမျိုးလင်ကပြောပါတယ်
။ရွာရှိကိုကြက်တယ်ဘောနော်အဲ့ဒီရွာရှိကိုကြက်တဲ့အခါတယောက်ကကြက်ချက်ဆန်တည်သွားတယ်ဘောနော်အဲ့ဒီနေရာမှာပဲတည်ထုံသွားတယ်ဘောနော်နောက်တယောက်ကလည်းငုတ်ကိုချီချမ်းမှန်သွားတယ်ဘောနော်အဲ့ဒီအမျိုးသမီးတဦးကပေါင်ကိုထိတယ်ဘောနော်အနိုင်လိုက်ကလေးတယောက်ကတော့လက်မုံကိုထိတယ်ဘောနော်လူတို့တွေကတော့မျိုးကြီးတော့ကီကီမောမောတော့ဒဏ်ရာတွေတော့မပြည့်စုံကြဘူးတော့
ကဘာမှာကိုဘက်ကရွာကအကြတဲ့ကြောင့်စစ်ပွဲတွေရဆိုင်ထားဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းထားသလိုမြမအရဖက်လူမှုဖွဲ့စည်းတွေကလည်းရခိုင်စစ်ပွဲတွေရဖို့တောင်းဆိုနေကြပါတယ်ဒါပေမဲ့လည်းအဲကိုချမ်းသာအဖွဲ့အစည်းဖြစ်အစိုးရကသတ်မှတ်ကျင်လာလိုက်တဲ့နောက်ရခိုင်မြောက်ပိုင်းနဲ့ရှင်းပလောက်ဝမျိုးနယ်တွေမှာအတန်လန်တိုက်ပွဲတွေပိုပြင်းထန်လာပါတယ်။အရသာတိကျတဲ့ဆုံးမှုတွေလည်းများလာသလိုနေရာဆုံးခါထွက်ပြေးလာတဲ့ဒုက္ခတွေတွေလည်းတိုးလာနေပါတယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပါ။
ကျုံမြန်မာနယ်စပ်ချမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတကြံအကျိုးနှင်းများကပေါက်ကွဲမှုနှစ်ချိန်ဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်လူထိခိုက်အသေးပြောက်မရှိပေမဲ့ COVID-19 ရောဂါကြောင့်တောကများနေချိန်မှာဖြစ်ပွားတာကြောင့်စိုးရိမ်စိတ်ပိုခွဲရာကြောင့်ဒေသခံတွေကပြောဆိုတာကိုတင်ပြသွားပါမယ်။ဒီဘုံပေါက်ကွဲရာနဲ့ပတ်သက်လို့မူဆယ်ဒေသခံတဦးကအခုလိုပြောပါတယ်။
အလုံးကွဲတယ်။အလုံးကဟို MPD ရုံးရှင်းတယ်။အလုံးကမိဘဝင်မှာအချိန်ကြာပြီးတော့ဆက်တိုက်လို့ကျန်တဲ့ကွေးတော့ပါအတန်ထွက်ခဲ့တာပဲအဲ့ဒါပဲကြားတော့ယုံလိုက် MPD ယုံနေလဲပြည့်တယ်ပေါ့ဒီကကားတစ်စီးဖြူသွားသူပြောင်းသွားမထီဘူး
ပေါက်ကွဲမှုဟာမူဆယ်မြို့ဟွန်မွန်ရက်ကွက်ပြည်တော်စုလမ်းမကြီးမှာဖြစ်ခဲ့တာလို့လေဒေသခံတွေကပြောပါတယ်မူဆယ်မြို့ဂိူနာလူမှုကွန်မြူနီအတင်းကဦးတောင်းထွန်းက
ဟိုနှလုံးကွဲတာဗျာညီက10နာရီကွဲလောက်ကပေါ့နော်အဲမြို့ထဲမှာဝုန်းသူကတန်းနှစ်ချက်ကြားလိုက်ရတယ်ပေါ့နော်အတန်းကျေပဲအမေကြီးတုံသွားတယ်အဲ့နဲ့ကျွန်တော်တို့တက်ကြည့်တဲ့ခါကျဒီဖေအဲ့ဒီမြမဆက်တွေရေး MPT စင်ကရောင်းလိုက်နေမြမစာတိုက်နားမှာဘုံနှလုံးကွဲပါတယ်ဗျဘုံကွဲရဲ့ကွဲလူရောထိခိုက်မှုမရှိပါနဲ့ကားနှစ်စီးပေါ့ထိခိုက်ပျက်စီးရဲ့အဲ့ဒီ MPT ဆက်တွေရေးရုံးနိုင်ရဲ့ပေါ့ဖုန်းကက်ရောင်းလိုက်ပေါ့နော်ဖုန်းကက်ရောင်းလိုက်လည်းပျက်စီးသွားပါတယ်ဗျ
CCTV မှတ်တမ်းအရလူငယ်နှစ်ယောက်ကစိုင်းကနဲ့လာပြီးဖောက်ခွဲတာလို့သိရကြောင်းနဲ့ဘာကြောင့်ခွဲတယ်ဆိုတာတော့အတိအကျမသိရကြောင်းပြောပါတယ်။ COVID-19 ကရောဂါဖြစ်ပွားနေချိန်မှာအခုလိုဘုံပေါက်ကွဲတာကြောင့်လူတွေပိုပြီးစိုးရိမ်မကင်ဖြစ်နေကြောင်းလည်းဦးတောင်းထွန်းကအခုလိုဆက်ပြောပါတယ
်။ဟိုမျိုးစိုင်းတပြေလုံးနဲ့သူ့ရင်ထောက်ထိတ်လိုက်ရတယ်ပေါ့နော်။အခုဒီလိုရောဂါတို့ဖြစ်နေတဲ့ အဲဒါကြောင့်လည်းနေတဲ့အချိန်နဲ့ဒီလိုနိုင်ကြရတယ်ဆိုတော့ကျွန်တော်တို့ကမျိုးလူကတော့ဟိုစိုးရိမ်နေတဲ့ဖြစ်နေတာပေါ့ဗျာ။ဟုတ
်လောလောဆယ်မှာတော့တရားခံကိုစုံစမ်းဖော်ထုတ်တဲ့တည်မကြားပြသေးပါဘူး။ပေါက်ကွဲမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကိုမင်းမြန်နိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖြစ်ချမဲ့တာဝန်ရှိသူမရှိကြောင်းသာတုံ့ပြန်ခဲ့ပါတယ်။မူဆယ်မျိုးဟာတရုတ်မြန်မာနယ်စပ်ကုံသွဲရေးရဲ့အချက်အချာစခန်းဖြစ်တယ်လို့မူဆယ်မျိုးအနီးပတ်ဝန်းကျင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်ကြီးစိုးလှုပ်ရှားနေတဲ့နယ်မြေလေးဖြစ်ပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့ကထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံမှာစီးပွားရေးဆိုင်ရာထိခိုက်မှုတွေနဲ့တွေ့ကြုံရတဲ့အတွက်ပြည်သူလူထုအနေနဲ့စောင့်ဝင်နေကြတဲ့မှုတွေနဲ့ရင်ဆိုင်နေရပြီးတော့ဘယ်လိုတွေရင်ဆိုင်ကြုံတွေ့နေရသလဲဆိုတာကိုကြည့်ကြရအောင်ပါ။ကပ္ပကယောဂကြည့်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေကိုမြန်မာနိုင်ငံမှာတွေ့ရှိပြီးတဲ့နောက်ပိုင်းမှာအစိုးရကယောဂပြန့်ပွားမှုကိုထိန်းချုပ်တဲ့အနေနဲ့လူစုလူဝေးဖြစ်ပေါ်စေမှုတွေကိုထိန်းချုပ်လိုက်တာတွေယောဂပိုးကူးစက်ခံရသူတွေနဲ့နေထိုင်တဲ့လူနေရပ်ကွက်တွေအတွင်းကိုပိုးသက်စေဖြန်းတာတွေယောဂပိုးကူးစက်ခံနိုင်ခြင်းရှိတဲ့သူတွေကိုလည်းကွာရန်တင်းဆက်လေးရဲ့ထားရှိပြီးတော့စောင့်ကြည့်စီတာမျိုးတွေလှုပ်ဆောင်ပေးကြပါလေ။အဲ့လိုအခြေအနေမှာပဲပြည်သူတွေကလည်းကပ္ပကက်ယောဂကူးစက်ပြန့်ပွားမှုတွေကိုထိန်းချုပ်လို့တဲ့အတွက်ပြည်သူအများစုကအိမ်မှာနေကြတဲ့အချိန်တွေပုံများလာပြီးတော့လူစုလူဝေးတွေကိုရှောင်ကျဉ်လာကြသလိုလမ်းမှာထွက်ပြီးတော့သွာလာလှုပ်ရှားမှုတွေဘတ်စကားစီးပြီးတော့သွာလာခြင်းတွေကိုလည်းရှောင်ကျဉ်လာကြတာတွေ့ရပါတယ်။ဒီလိုလူတွေအပြင်မထွက်ဘဲနဲ့အပြင်စားမစားတော့ဘဲနဲ့အိမ်တွင်းအောင်နေကြတဲ့အတွက်ချေကန်လူတန်းစားတွေရဲ့စားဝင်နေရေးကိုလည်းတစ်စိတ်တစ်ပိုင်းထိခိုက်မှုတွေဖြစ်လာခဲ့တယ်လို့မဟင်္ဂါရောင်းသူတူကခုလိုပြောပါသေးတယ်
။တိတ်အစင်ပြေလှရတော့မရှိတော့ကိုရောကလိုစားကျင်တယ်ဆိုစားလိုက်စားကျင်တယ်ဆိုတွားလိုက်လို့အဲ့လိုခုကအခုတူအချိန်ကြတော့အဲ့လိုလုပ်လို့မရဘူး။ဆိုင်မှာမရောင်းရဘူး။ပါဆယ်ပဲထုတ်ရတယ်ဆိုတော့အရင်လောက်တော့တိတ်မရောင်းရဘူး။ကိုရောကဆိုလို့ရှိရင်ရောင်းသွားတဲ့လောက်ကိုသုံးချိုးထုတ်ရတော့ကိုကြအစင်သွားလာ။မရောင်းရဘူး။
အခုလိုအခြေအနေမျိုးမှာကပ္ပကက်ယောဂဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကိုထိန်းချုပ်နိုင်ရေးကအရေးကြီးဆုံးဖြစ်နေတယ်လို့ထင်မြင်ယူဆထားသူတွေကလည်းရှိနေပါတယ်။မျက်ရွှေစင်ကားဝန်ဆောင်မှုလုပ်ငန်းကကိုသိန်းတန်းစိုးကလည်းသူ့အမည်ကိုခုလိုပြောပါတယ်။အဲ
ကျွန်တော်တို့ဟိုကျွန်တော်လုပ်ငန်းဆိုတော့ဒါနားထားရတာပေါ့လေ။နှစ်ပတ်လောက်ရှိရပါဘော။နားထားရအတွက်ကြောင့်မလို့စီးပွားရေးကတော့ရာမဲပတ်စံထဲကတော့ဆုံးရှုံးတာပေါ့။
အချို့စီးပွားရေးလုပ်ငန်းတွေကရပ်တန့်လိုက်ပြီးတော့တချို့စီးပွားရေးလုပ်ငန်းတွေကတော့ဆက်လက်ရှင်သန်နေပေမဲ့လည်းအခြေခံလူတန်းစားတွေအနေနဲ့ကတော့ဒီလိုအခြေအနေမျိုးမှာတောက်ခံထားဖို့ခက်ခဲနေတယ်လို့စိုက်ကဲအငားမောင်းသူတို့ကခုလိုပြောပါသေးတယ်
။ကျွန်တော်တို့လူဝင်လူထွက်တွေအရန်ပါပြီးတော့စီးပွားရေးကအရန်ကြက်တဲနေတယ်ပေါ့။ကျွန်တော်တို့အခုလိုလောက်ကင်နေတာလဲအစဉ်လုံးဝမပြေတော့တဲ့အစိပ်ပိုင်းတွေရောက်နေတယ်။ကျွန်တော်တို့ရောက်ကွက်မှာလဲအခုတစားတစားနဲ့စောင့်ကြည့်လူနာဟာ2ယောက်လောက်ရှိသွားပါပြီ။ဒီယောဂါမျိုးကကူးစက်နိုင်တာဉာဏ်နဲ့ဆိုတော့လွယ်ပူတယ်ဆိုတော့မိသားစုတွေအားလုံးဟာပုံတော့အသွားအလားအနေအထိုင်ဆင်ရင်ရတဲ့ဘဝမျိုးတွေရောက်လာတဲ့အခါကျတော့စားဖို့နေရေးတွေကအခက်အခဲတွေကဖြစ်သွားနိုင်ပါတယ်လို့
တကယ်ပါလုံးဆိုင်ရာကက်ယောဂါဖြစ်နေတဲ့အတွက်ခုလိုရက်တွေကြာလာတာနဲ့အမျှအခြေခံလူတန်းစားတွေရဲ့စားဝင်နေရေးကိုလည်းပုံမထိခိုက်နိုင်တဲ့အနေအထားတွေရှိနေလို့စီးပွားရေးဆိုင်ရာစိုးရိမ်ပူပန်မှုတွေလည်းရှိပါတယ်လို့ကိုသိန်းတန်းစိုးကလည်းခုလိုပြောပါတယ်
ရကြလာတဲ့အမြကျွန်တော်တို့တနေ့လို့တနေ့စားတဲ့လူတွေအတွက်ကလောက်ကန်ရှားပါလာမယ်ဝင်ဝင်မရှိတော့ဝင်ဝင်မရှိတော့ဆိုဆောင်းနေတဲ့အတွက်ပါဖြစ်လာနိုင်တယ
်ခုလိုအခြေအနေမျိုးမှာမြန်မာနိုင်ငံကပြည်သူများစုကလည်းစူတားယုံမအပအခြားနည်းလမ်းတွေမရှိနိုင်ဘူးလို့ထင်မြင်ယူဆနေသူတွေလည်းရှိပါတယ်မိုဟင်းကရောက်နေမနီနီဝင်းကလည်းခုလိုပြောပါတယ
်အော်ဒီယောဂရင်းရင်းပျောက်သွားစေလို့ပဲစူတောင်းပါတယ်ဒါမှလည်းဒီမှာရှိတဲ့လူသားအလုံးသိချာလက်ချာနဲ့နေလို့ရမှာလေအခုဆိုရင်အားလုံးကစားနေတွားနေရတာကြီးလန့်စားတွေဖြစ်နေကြောက်ပြီးတော့မမြင်ရတဲ့အရာကြီးဆိုတော့ကြောက်နေကြရတာပေါ့
ဆိုက်ကဲအနှောင်းမောင်းသူတူကခုလိုပြောပါသေးတယ
်အဲ့တော့ကျွန်တော်တို့ဒီပူကြီးကိုနိုင်အောင်ထိမ့်ချုပ်ရင်ထိမ့်ချုပ်နိုင်ထိမ့်မချုပ်နိုင်ရလို့ရှိရင်ရေးစီဆိုရင်ပြည်သူလူထုတွေစားဝတ်နေရတွေနေထိုင်ရတွေအကြက်တဲဖြစ်နိုင်တဲ့ကာလမျိုးကိုကြုံရပါလိမ့်မယ်ဒါကြောင့်ကျွန်တော်တို့လည်းစိုးရိမ်မိပါတယ်ဟိုဒီယောဂပိုးကြီးဟာအများဆုံးကင်းရှင်းနိုင်ပါသေးအများဆုံးကာကွယ်နိုင်ပါသေးအများဆုံးပျောက်ကင်းနိုင်ပါသေးလို့လည်းကျွန်တော်တို့အနေနဲ့ဆုတောင်းပါတယ
်ပြည်သူတွေအနေနဲ့ဒီလိုခြေနေဆိုးကနေရက်တက်နိုင်မှုအတွက်ဆုတောင်းမှုတွေပြုလုပ်နေသလိုအစိုးရကိုလည်းခုထက်ပိုပြီးတော့ယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဆောင်ရွက်သင့်တယ်လို့လည်းတိုက်တွန်းမှုတွေရှိနေပါတယ
်ကျမ်းမာရေးစီမုံကြီးလိုက်ဖြန်းတယ်တို့တော့ပြန်နေရင်ຢာရဲကနေပြီးတော့ဒီစောက်ကြီးလူနာတွေပေါ်ပေါက်လာတဲ့အခါကျတော့ဒါမျိုးကိုတာဝန်ရှိပုဂ္ဂိုလ်များကနေကြီးခဲ့တဲ့ပုဂ္ဂိုလ်တွေကနေပြီးတော့ကျွန်တော်တို့ရက်ွက်ရက်ွက်ဒီအသီးသီးကိုဒေတာအသီးသီးမှာလိုက်ပြီးတော့လေ့လာစောက်ကြီးတို့တော့လိုပါတယ်လို့ကျွန်တော်အနေနဲ့ထင်မိပါတယ
်မိုဟင်းကရောက်နေမနီနီဝင်းကလည်းခုလိုပြောပါလေ
သူတို့လည်းတက်နိုင်တယ်လို့လုပ်ပေးနေတာပဲလေသူတို့စီကံရှိတယ်လို့သူတို့စီကံတကြနေဖို့ထိုင်ဖို့တွေပြောတယ်လေပြောတဲ့အတိုင်းကိုနေရင်တော့တက်တာမယ်လို့ထင်တာပဲကိုသိစိတ်တဲ့နယ်ကိုယ့်ကိုစင်ရင်မိနေကြဖို့
ကိုသိန်းတန်းဆိုကလည်းခုလိုပြောပါတယ
်ဒီနိုင်ငံတော်ကပြောထားတဲ့စီကံအတိုင်းလိုက်နာပြီးတော့နေမယ်ဆိုရင်တော့ဒီထက်ပိုပြီးတော့ကူးစက်နိုင်စရာအကြောင်းတရားတော့နေသွားမယ်လို့ကျွန်တော်ထင်ပါတယ်ယောဂါကတော့တကယ်ကျွန်တော်တို့သတိထားရမယ်ယောဂါကြီးပါဆန်ဒီစီတွေကဇီမတ်တက်ဖင်နဲ့အကုန်လုံးအဆင်ပြေအောင်ဒီလုပ်ပြရအတွက်ကြောင့်မလို့ဒါအဆောက်အအုံတွေအတွက်တော့တို့တွေအဆင်ပြေတာပါလေ
လက်ရှိချိန်နေမှာတော့ဆိုးရနေနဲ့မြို့တစ်မြို့ကနေတစ်မြို့ကိုကူးတန်းသွားလာရေးကစထိန်းချုပ်မှုတွေရှိနေပြီးတော့ရက်ွက်တွေတွင်းမှာစီးဖြန်းခြင်းတွေလူများကိုမလိုအပ်ပါကအိမ်ပြင်မထွက်ကြဘူးကြံတွင်းကာလခီးမသွားဖို့စတာတွေနဲ့ယောဂပိုးကူးဆက်ပြန့်ပွားမှုကိုထိန်းချုပ်နေရလေတွေ့ရသလိုလာမယ့်မဟာကြံပိတ်ရက်ကာလအတွင်းမှာအခြေခံလူဒန်းစားတွေအတွက်အိမ်အောင်တစုလင်းစံစီစားပဲကျက်တော်စတဲ့စားတက်ကုန်ငါးမျိုးကိုလည်းဧပြီလ၁၀ရက်နေ့ကစတင်ပြီးတော့ထောက်ပံ့ပေးတာတွေကိုလှုပ်ဆောင်နေရှိပါတယ်ရှင်ကျမမီတချန်ဟိမာမြင့်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုနှ ಾಸ င်ကြရအောင်ပါရှင်ကိုဗစ် -19 ကြောင့်ထိခိုက်ရတဲ့နိုင်ငံသားပိုင်လုပ်ငန်းတွေကိုအစိုးရကချင်းွေပေးတာမှာလုပ်ငန်းတက်တာအနည်းဆုံး2နှစ်ရှိမှရမယ်လို့ကန့်သက်ထားတာပါဒီကန့်သက်ချက်ကတက်တန်းမှုလုပ်ငန်းငယ်တွေအတွက်နစ်နာမှုလားလို့မေးတာမှာတော့ဂျမ်ဂျဲကုမ္ပဏီဒါရိုက်တာဒေါက်တာစုထေကဒီသတ်မှတ်ချက်ကမြန်မာနိုင်ငံမှာပုံမှန်သတ်မှတ်ချက်ဖြစ်ကြောင်းချင်းငွေရနိုင်တဲ့လုပ်ငန်းတွေအတွက်လဲချင်းငွေတက်တန်းကတိုးတဲ့အပေါ်မှာစိုးရိမ်ချက်ရှိနေတယ်လို့ပြောလာပါတယ်ရှင
်။ Okay တော်တော်များများတော့သူတို့ကန့်သက်တာပေါ့နော်ပုံမှန်အခွန်ပေါ့နော်အဲပုံမှန်အခွန်ချွေးချက်မရှိရသေးပြီးတော့လုပ်ငန်းတွေပေါ့နော်နောက်ထပ်တစ်ခုကဒီလုပ်ငန်းလိုင်စင်တက်တန်းနှစ်နှစ်ရှိတဲ့လုပ်ငန်းတွေပေါ့နော်ပြီးရင်သူတို့ကကန့်သက်တာရောအဆက်အသွယ်အပြင်ပေါ့တော့ဟိုတယ်လုပ်ငန်းတွေပါမယ်စားတောက်ဆိုင်လုပ်ငန်းတွေလည်းပါမယ်ရှင
်ဆိုတော့ဒီလုပ်ငန်းတက်တန်းနှစ်နှစ်မရှိသေးတဲ့စကားစားလုပ်ငန်းတွေကတော့ရှောက်ခွင့်မရဘူးဆိုတဲ့အနေအထားဖြစ်တော့ဒီပေါ်မှာမကျေနပ်မှုတွေလည်းရှိမယ်ထင်ပါတယ်ဒေါက်တာစုထေတို့တွေ့ပါသလား
အခုလုံးလုံးဆိုရင်တော့တိတ်တော့မကြားမိဘူးပေါ့နော်ဒါကတော့အခုလက်ရှိ COVID-19 မှာမဟုတ်ဘူးပေါ့နော်ဒီချင်းဝင်မှာမဟုတ်ဘူးတခြား grant တွေပဲဖြစ်ဖြစ်လုံးတွေပဲဖြစ်ဖြစ်ပေါ့နော်အဲဒီဘယ်ကနေပဲဖြစ်ဖြစ်လုပ်ငန်းသက်တမ်းကိုအကုန်လုံးရဲ့ criteria ကတော့နှစ်နှစ်ဆိုတာကလုပ်ငန်းနဲ့လုပ်ငန်းနိုင်ရဲ့လို့သတ်မှတ်ထားပါတယ်ရှင
်ဒီဘဏ်တွေကငွေချေးရင်ကိုလာရှင်ဘယ်လိုဟာမျိုးတွေကသတ်မှတ်တာပါလဲ
ဟုတ်ကဲ့ရှင်။အရင်အချိန်ငွေချေလို့ရှင်တော့ပြတ်တမှာပါလေရှင်။ဒီကကတော့ဒီလုပ်ငန်းဆက်ပြီးတော့လက်ပတ်ဖို့နောက်တစ်ခုကဒီဝန်ထမ်းတွေကိုဆက်ပြီးတော့အလုပ်ပေးထားနိုင်ဖို့ဆိုတဲ့ဟာလေပါတယ်ဆိုတော့မတ်သက်စုသေးရောအခုဒီချင်းငွေချေတဲ့ဟာကလုပ်ငန်းကိုဆက်ပြီးတော့လက်ပတ်နိုင်ဖို့အထိလုံလောက်တဲ့အတိုင်းအတာမျိုးအထိရနိုင်မလား။ဆုတင်တကယ်လို့ဒါချင်းပြီဒါ
ရခဲ့မယ်ဆိုရင်လက်ထဲမှာချင်းွေရပြီမယ်လုပ်ငန်းဆက်ပြီးတော့လက်ပတ်လို့မရတော့ရတဲ့နေမယ်လုပ်ငန်းကြီးလည်းရှိနေအောင်လုပ်ထင်ပါတယ်ဒီလုပ်ငန်းကြီးတစ်ခုလုံးကိုအချိန်မပြတ်ဆက်ပြီးတော့လက်ပတ်နိုင်ဖို့ဘယ်လောက်အထောက်အကူဖြစ်နိုင်ပါသလဲအခုချင်းွေရခဲ့ရင်ဟောအဲလေဒီကုန်ကြမ်းနေပေါ့နော်လုပ်ငန်းဒီချိန်မှာဆိုတော့
high season အရင်ရောင်းရတဲ့high season ကာလပေါ့နော်အဲ့လိုကာလမှာဘာဖြစ်သွားလဲဆိုတော့ ဒီ covid ဖြစ်သွားတယ်ဘောနော်ဖြစ်သွားတော့ဆိုတော့စိုင်းနေပုံလုံးကိုစိုင်းနေပုံလုံးတော်တော်များများမှာပစ္စည်းတွေလှောင်ပြီးတာဖြစ်ကုန်ကြတယ်အဲ့ဒါဆိုတော့အများကြီးပို့ထားပြီးပါပြီဘောနော်တဏ္ဍာရီလုံးတိုင်းကလည်းသူတို့ဖြန့်ထားပြီးတာဖြစ်သွားပြီဖြစ်သွားတဲ့အခါမှာစိုင်းဝါပစ္စည်းအများကြီးရောက်နေပြီနောက်နေဆိုတဲ့အချိန်မှာဒီပြဿနာကြီးဖြစ်လိုက်ကြတယ်အခုလည်းပစ္စည်းတွေမရောရအောင်ပစ္စည်းတွေများကိုပို့စီမ
ဒီစိတ်ဝင်ဆိုတော့ stop ပေါ့နော် MNP မှာညာကြီးတောင်းထားရဘာလို့လဲဆိုတော့ဒီအချိန်ကြီး order သက်တာနဲ့စနစ်ပြေးနိုင်လို့ဆိုတော့နော်အညာကြီးတောင်းထားရတယ်ပေါ့နော်အဲ့ဒီအတွက်လည်းသူတို့စီမှာကဒီထက်မှလည်းရင်ထားရရဲ့အဲနောက်တစ်ခုကအဲဒီမှာလည်းရင်ထားရတယ်မဟုတ်ဘက်မှာလည်းပေးထားရ credit တွေနဲ့ပေါ့နော်ပြီးရင်နောက်ထပ်တစ်ခုကစဒီချင်းကပုံချမ်းပို့လာမယ်ဒီတိမတိပြည့်တရားဒီမှာထွက်တယ်ပေါ့နော်ဒီဒီမီဒီဒီရာဒီအများကြီးထွက်တဲ့အချိန်မှာပဲအများကြီးတောင်းရတဲ့အချိန်ပေါ့အဲ့ဒီအချိန်မှာကိုကဒီလိုမျိုးချွတ်သွားတာပဲငွေစည်းစိမ်မှုတွေအများနေသွားတယ်နေသွားတဲ့အတွက်ခါကျတော့သူတို့ငွေတွေမဝင်လာတဲ့အတွက်ဒီကုန်ရက်တူလာမှုပိုင်းမှာလည်းအားနည်းချက်တွေရှိရပေါ့နော
်လုပ်ငန်း88ခုသူတို့ပထမဆုံးအတုပ်အနေနဲ့ချင်းငွေချပေးလိုက်ပြီးဆိုပြီးတော့ကြီးညာထားတာတွေ့ပါတယ်ဒီဒေါ်သက်စုထေရိုရဖို့အလားလာကရောမျောလင်းလို့ရနိုင်မှာလားရှင်
သူတို့တက်မှတ်ထားတဲ့ criteria တွေကိုခုစီမားလို့ပြပြဆုံဆုံရှိပြီးသားဆိုတော့လေအဲအဲ့အရာတွေကတော့အဆင်ပြေတယ်ပေါ့နော်အဲဒါပေမဲ့ရဖို့မရဖို့ဆိုမှပတ်သက်လို့ကတော့အရင်ကြီးလဲမျှော်လင့်မထားဘူးပေါ့နော်အရခင်လည်းကန့်ကောင်းတယ်မရခင်လည်းကန့်ကောင်းတယ်ပေါ့နော
်ဒီချင်းွေကတစ်နှစ်သူတို့ကတစ်နှစ်တက်တန်းပေးမယ်ပြီးတော့ပြန်ဆက်ရမယ်ဆိုတော့ချင်းွေတက်တန်းကအရင်များတူမနေဘူးလား
အဲ့တော့အဲ့ဒါကြောင့်ပေါ့နော်အရင်တူနေတယ်ပေါ့နော်တစ်နှစ်ထဲဆိုတော့အတိုင်းတာလေအဲ့တော့ဒီတစ်နှစ်အတွင်းမှာဒီလုပ်ငန်းဒီကျန်းမာရေးအကြောင်းပေါ့နော်ပြီးသွားလို့လုပ်ငန်းတွေပြန်ချိန်ပြန်ဆမယ်ဆိုတော့လည်းကိုမတိချောင်းလေမတိချောင်းတော့ဒီတစ်နှစ်အတွင်းမှာပြန်ဆက်နိုင်ဖို့ဆိုတာကတော့တော်တော်များများတော့အဲ့ဒီဟာပေါ်မှာစူးရင်စီလို့ရှိကြတယ်ပေါ့နော်အဲ့ကြောင့်စုလေစုပြပြဟိုရခဲ့တယ်လေကန်ကောင်းတယ်ဟိုမရခဲ့လေကန်ကောင်းတယ်ပေါ့နော်အဲ့ကြောင့်စုအစားကလုံးဝမလျှောက်တော့ဘူးဆိုပြီးနေနေတာမလျှောက်တော့ဘူးပေါ့နော်အခုကဖောင်ပိတ်နဲ့နေချမှပြတ်ပြီးတော့ပြင်လိုက်တာရှင
်ဒီလုပ်ငန်းတွေကဘယ်ချိန်မှပြန်ဆနိုင်မလဲဆိုတာကဒါတွက်လို့မရတဲ့အခြေအနေမျိုးဖြစ်တယ်အစိုးရဘက်ကအတိုးနှုံးကတော့အတော်တတ်တာပေါ့နော်တည်ရခိုင်နှုံးဆိုတော့ဒါပေမဲ့ချင်းငွေတက်တန်းကတိုးတဲ့ခါရောက်တော့ဒီငွေကိုပြန်ဆက်ဖို့ဆိုတဲ့အခါမှာဘယ်လိုများစဉ်းစားထားလဲတကယ်လို့လုပ်ငန်းတွေလည်းပြန်ပြီးတော့မလည်နိုင်ဘူးဆိုတဲ့ခါရောက်တော့ဒီချင်းငွေကလုပ်ငန်းထဲမှာပဲဟိုဒါရောက်သွားမဲ့အခြေအနေမျိုးကလည်းရှိတယ်ဆိုတဲ့ခါရောက်တော့ချင်းငွေပြန်ဆက်ရေးအပိုင်းမှာဒီလုပ်ငန်းရှင်တွေအနေနဲ့ဘယ်လိုစဉ်းစားထားကြပါလဲရှင်
သူတို့အနေနဲ့ကတော့ဒီလုပ်ငန်းသားပြန်ပြီးတော့မလည်ပတ်နိုင်ဘူးဆိုတော့စုစီမံငွေကလေးစုစီမံအရင်ကရောတည်တန့်ထားထားတယ်ဖြစ်ထားတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီဥစ္စာကကိုကလုပ်ငန်းလည်ပတ်ပြီဆိုရင်မှဒီဟာကိုကိုတေချာပေါ့ပြန်ထုတ်မယ်ပေါ့ပုံမှန်တိုင်းချက်နေဆိုတော့လုပ်ငန်းပုံမှန်အရင်ကလေးဆိုတက်တည်တန့်ထားထားတယ်ဖြစ်လျှောက်ထားတဲ့ငွေကလည်းစုအတွင်းမှာတော့ဒါအရင်ငွေပုံစံမျိုးပဲရှိလျှောက်ထားတာပါမှာ
ဆိုတော့ထဲရောက်တော့ဒီအစိုးရရဲ့ COVID-19 ချင်းငွေရဖို့တော့သက်စုသေးလို့ပေါက်ရေးရှိပါတယ
်။အောင်ဘက်ကိုကုန်ကျစရာကြီးလောင်ရတဲ့ချိန်မှာအဲကငွေဝင်ရှိဘူး။အင်မလီယာမှာကအရန်ရန်ကုန်ကျော်ရန်ရန်ပေါ့နော်။အဲ့ဒီမှာငွေနည်းနည်းချစ်သွားတဲ့အတွက်စုကဒီကရရင်ဆိုလို့ရှိရင်တော့ပို့ပြီးတော့အပတ်မှုတော်တော်နည်းနည်းပို့ပြီးမြန်ဆန်မယ်လို့တော့ထင်တယ်ပေါ့နော်။အလားကတစ်ခုအဲနောက်ထပ်တစ်ခုကပါရှိမလဲဆိုတော့လူတန်းနေအဲခရီးသွားရင်နောက်တစ်ခုကအကြီးကအလားတွေပဲအကွယ်အမပကံပေါ့နော်။ဟိုခရီးသွားများတဲ့နေရာတွေမှာကွာ300လာများလာပေါ့နော်။ညာရအခုအဲ့လိုကြီးပြဿနာတက်သွားတဲ့အချိန်မှာ
ပြတ်သွားတဲ့အချိန်မှာသူတို့တော်တော်များများငွေဆုံးချုံမှုတွေလည်းသူတို့မှာရှိတယ်ပေါ့နော်အဲ့ဒီချိန်တွေရမယ်ဆိုရင်တော့လုပ်ငန်းကစရခဲ့အောင်တော့တောင်းပါပဲပုံမှန်တိုင်းပြန်စီစဉ်မှပြန်ပြီးတော့တောင်းလို့လက်နိုင်မယ်လို့ရှင်းပါပေါ့နော်
ဘောဂရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေချင်ကျွန်တော်ဆုမြတ်ပါပါ COVID-19 ကရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ဖို့အမေရိကန်ဥရောပနိုင်ငံမျိုးတော်တော်များများမှမလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်ထားပါတယ်ရုပ်ရှင်ရုံတွေ night club တွေအရက်ဘားတွေ shopping center တွေစားတောက်ဆိုင်တွေစတဲ့လူအများစုဝေးနိုင်သမျှနေရာတွေကိုပိတ်ထားကြပါတယ်လူတွေကိုအရေးတကြီးကိစ္စမရှိရင်အိမ်ပြန်မထွက်ကြဖို့လည်းကန့်သတ်ထားပါတယ်ဒီလိုအခြေအနေမှာဥရောပ night club တွေမှာဖျော်ဖြေနေတဲ့ DJ တချို့ကအွန်လိုင်းပေါ်မှာဓာတ်ရိုက် streaming လုပ်ပြီးဖျော်ဖြေနေကြပါတယ်ဂျာမနီနိုင်ငံဘာလင်မြို့က DJ Ray night club ပွဲစီစဉ်သူတွေစုပြီးလုပ်ထားတဲ့ United We Stream ဆိုတဲ့အဖွဲ့က DJ Ray ကonline ပေါ်ကနေဖျော်ဖြေနေကြတာပါ night club မျိုးတော်လို့ပြောနိုင်တဲ့ဘာလင်မျိုးတော်က covid-19 ရောဂါပြန့်နှံ့မှုတားဆီးနိုင်ဖို့မျိုးတွေက night club တွေအားလုံးကိုမတ်လ13ရက်နေ့ကပိတ်ထားချိန်မှာအခုလိုမျိုး online ပေါ်ကနေဓာတ်ရိုက်ဖျော်ဖြေနေကြတာဖြစ်ပါတယ်ဝင်ငွေထိခိုက်နေတဲ့ DJ တွေဖျော်ဖြေရေးလုပ်ငန်းကလူတွေအတွက်အလွန်ဝေရှားတဲ့အနေနဲ့ United We Stream အဖွဲ့ကစူပေါင်းလုပ်ကြတာပါသူတို့ဖျော်ဖြေထုတ်လွှင့်မှုကိုကြီးကြသည့်အနေနဲ့အလွန်ဝေထည့်နိုင်အောင်လဲစီစဉ်ထားပါတယ်ခီးသွားလာမှုအပါအဝင် COVID-19 ကြောင့်တားမြစ်ပိတ်ပင်မှုတွေက DJ တွေတော်တော်ထိခိုက်တယ်လို့ဥရောပ DJ လောကမှာ DJ ဆိုင်လို့နာမည်ကျော်တဲ့လန်ဒန်က DJ ကိုသူကအခုလိုပြောပြပါတယ
်အခုလက်ရှိကဘယ်လိုလဲဆိုတော့ကျွန်တော်ပွဲကိုထည့်ထား April May June ဇူလိုင်ဆိုတော့3လစာအခုလောစက်ထည့်ထားအဲ့နောက်ပိုင်းတော့မသိသေးဘူးပွဲတော်များရွေးပြန်ရွှေ့ရအောင်ပေါ့နော်ပွဲလုပ်တဲ့လူတွေကကျွန်တော်ဆိုဒီဆမ်မာဆိုရင်ဖက်စတီဗယ်များလေကျွန်တော်ဆိုရင်အဲခရိုအေးရှားတို့ပေါ်တူဂီတို့ကပွဲကောင်းလုံးအာသူလည်းဖြတ်သွားပြီဗိုင်းရပапော့ဒီဗိုင်းရပ်စ်ကြောင့်ပဲအခုလေလိုင်းတွေလည်းကောင်းကန်ဆယ်လုပ်တော့သူတို့ဟိုဘက်မှာဆက်လုပ်မယ်ဆိုရင်တော့ကျွန်တော်ဘက်ကတော့လုပ်ပြရဘူးလို့ဖြစ်ဆိုတော့ဆိုယူရောကပွဲတွေမှာအကုန်ဖြတ်ရမှာ
ဟို night club တွေပိတ်ထားရတယ်ခုလိုမျိုးပွဲတွေ cancel လုပ်ထားတဲ့အချိန်မှာအဲ DJ တွေအနေနဲ့ပေါ့တော့တခြားဖျော်ဖြေအစီအစဉ်တွေကိုဘယ်လိုမျိုးလုပ်နေလဲတချို့တွေကတော့ online ပေါ်မှာ live stream တွေလုပ်နေအဲ့ဒါကိုလည်းရှင်းပြပေးပါလား
ဆိုမြင်များပဲဆိုတကယ်ချင်းတွေတော့လုပ်တယ် I Facebook live to Twitch တို့ပေါ်တော့ပါလေတို့ဟို live broadcast လုပ်တာပေါ့နော်အင်းအရာနေပြီးဖြစ်ဖြစ်တချို့ကြ club တွေရဖြစ်ဖြစ်တချို့ကြအပြင်းပြင်းလောက်တာရှိရယ်ကျိုးကြတော့လူတွေကိုဖြိုးပြခြင်းတဲ့ပုံစံမျိုးနဲ့ပေါ့အခုကအကောင်တော့စိတ်ဓာတ်တွေကြားတယ်ကြတော့နည်းနည်းလေးဆရာမြင့်ပေးအောင်ဆိုရစိတ်နဲ့လုပ်ကြရှိရတချို့ကြတော့လည်းဒီအလူငွေခံပြီးတော့နော်ပြီးတချို့တနည်းအရလူဖို့ဆိုပြီးလုပ်ကြရှိရအလူဂျီမန်းချက်တော့တယောက်တစ်မျိုးပဲမတူကြဘူး
အဲ့တော့အဲ့လိုမျိုးလုပ်တဲ့အခါမှာပရိသတ်နဲ့တို့ထိတွေ့မှုပိုင်းပေါ့နော်ဟိုဘယ်လိုမျိုးကိုလုပ်တဲ့ဥမာထားပါတော့ live stream နဲ့ဒီလိုမျိုး DJ လုပ်ပေးနေရဆိုရင်ကိုလုပ်နေတာကိုပရိသတ်တွေကဘယ်လိုမျိုးကြည့်နေသလဲနားထောင်နေသလဲဆိုတာဘယ်လိုမျိုးသိရလဲအဲ့ဒါလည်းနည်းနည်းပြောပြတော့
ဟုတ်ကဲ့ဘယ်လိုသိရလဲဆိုတော့အဲ့အခု program တွေတုံးနေလို့ Facebook app ပေါ် live ဖြစ်ဖြစ် Twitch ပဲဖြစ်လို့ကိုဘယ်လိုကြည့်နေရဆိုတော့မြင်ရဘယ်နည်းအောင်ကြည့်နေလဲဘယ်နိုင်ငံအမျိုးပြင်ဟိုလူတွေကပရိသတ်ရအရကိုစကားပြောတာလို့ comment ပေးရလို့ဆိုတာအကုန်ဖတ်လို့ရတယ်လေအဲ့တော့အခုတချို့တော်တော်များများဘယ်လိုလုပ်ကြလဲဆိုတော့ DJ ဖွဲ့တဲ့လူကတယောက်အကြာထိုင်ပြီးတော့အဲ့လိုပေါ့နော်ပရိသတ်တွေနဲ့ပြန်ပြီးစကားပြောပြီးမေးတဲ့မိခုတွေပြန်ဖြေအမျိုးကြီးပြန်လို့ဆိုတော့အဲ့လိုအုပ်စုတွေနဲ့လုပ်ကြအများကြီ
းပရိသတ်နဲ့အပြန်အလှန်ထိတွေ့မှုရှိအောင်လို့လုပ်ပေးနေတာ
ဟုတ်ကြဟုတ်ကြ
ခုလိုမျိုး DJ တွေကဒီလိုပရိသတ်တွေနဲ့ဟိုအပြင်မှာထိမတွေ့နိုင်ပေမဲ့လည်း online ပေါ်ကနေထိတွေ့နိုင်အောင်လို့လုပ်ပေးနေတာဘလောက်ဟိုနှစ်ဦးနှစ်ဖက်အတွက်ကောဘလောက်အကျိုးရှိတယ်လို့မြင်ပါလဲရှင့
်အခုဆိုတော့ကျွန်တော်တို့အိမ်မှာထိုင်နေမဲ့စာအလိုမျိုး live လုပ်ပြီးတော့ကျွန်တော်ပရိသတ်တွေနဲ့ဆိုတာပြောရပြောသူတို့နားလည်နေတဲ့ချင်းတွေဖွင့်ပေးရအဲ့လိုမျိုးဆိုရင်ပြောဖို့လည်းကောင်းတယ်ပြီးတော့ မြင်ရတဲ့ဆက်သွယ်မပြတ်ဘူးပေါ့နော်အဲ့လိုလုံးနိုင်တော့ကောင်းတယ်ကျွန်တော်ကြောက်လို့စရမလုံးနိုင်သေးဘူးဆိုတော့ကိုယ့်ဘက်မှာလှုပ်ဆောင်ရအများကြီးရှိသေးတယ်အဲ့လိုပွဲကြီးစားရပါရဲ့တဲ့ပရိုမိုလိုင်းနဲ့လည်းခုချိန်ကြီးဝယ်ရွှေမဲ့ရက်ကြီးတိုးနေတဲ့ချိန်ကြီးရောအလုပ်တွေလုပ်တရတော့ကျွန်တော်တွေကဆိုတော့အဲ့ live တွေပါတော့မလုပ်ဖြစ်သေးဘူး
အဲ့လိုမျိုးလှုပ်တာတွေနဲ့ပတ်သက်ပြီးတော့ဒီ DJ တယောက်အနေနဲ့ကိုသူအမြင်ရောဘယ်လိုရှိလဲ
ကောင်းပါတယ်ဘာလို့ဆိုတော့ကိုလှုပ်ပေးနိုင်လားလှုပ်ပေးရအောင်နော်အဲရေမန်းချက်ကကြားနေမှတူပေမဲ့လည်းအဲအကောင်လုံးကကောင်းဖို့တော့လုပ်နေတာဆိုတော့ကျွန်တော်အမြင်နဲ့ကကောင်းပါတယ်လှုပ်ပေးနိုင်တော့
လူတွေကညီမျိုးစုံနဲ့ပေါ့နော်ဒီလိုအခက်အခဲကြုံကြတဲ့ချိန်မှာဒီနည်းပညာကိုသုံးချပြီးတော့ကိုရဲ့စိတ်ပျော်ဖို့ပဲဖြစ်ဖြစ်သူများတွေပျော်အောင်ပဲဖြစ်ဖြစ်လုပ်နေကြတယ်ပေါ့လေဆိုတော့သူအနေနဲ့ရောဘယ်လိုမျိုးဒီနည်းပညာကိုအတွက်အထောက်အကူဖြစ်တယ်လဲအခုလိုအချိန်မျိုးမှာ
ဖြစ်တယ်မှာဆိုပါလေလဲဆိုတော့နောက်ပွဲကြံဆိုင် ready တက်ဖြောက်ဆိုရင်ကုချိန်တွေကအဲ့လိုအရင်တော့ဆိုအလုပ်ရမ်းများတော့လေသချင်းတွေပါလေဆိုတော့တိတ်မရှာနိုင်ဘူးကျွန်တော်ဟာကအဲ့လိုကျွန်တော်ကွန်ပျူတာရှင်းမှာတရားဟိုအဲ့လို10နာရီလောက်ထိုင်ပြီးတော့သချင်းပေါင်းများဆိုနိုင်ငံပေါင်းများဆိုအဲ့လိုနားထောင်တယ်ကျွန်တော်ဝါကပါတယ်ပြန်ရကျွန်တော်ကြိုင်းလိုက်တောင်းလို့လို့အခုကျတော့မိသားစုလည်းဝေးရောက်တယ်ကိုယ်ကလည်းကြောက်လဲဒီမှာပိတ်မိနေဆိုတော့အဲ့ဒါလုံးဝအချိန်ရောက်သွားပြီဆိုတော့ကျွန်တော်အဲ့ဒါလုံးခဲ့ရက်တရားလည်းအဲ့ဒါလုံးနေအများကြီ
းဘူယောပါ DJ လောကမှာ DJ ဆိုင်းလို့နာမည်ကျော်တဲ့လန်ဒန်မြို့က DJ ကိုသူဖြစ်ပါတယ်ရှင်COVID-19 ကာယရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့တားမြစ်ကန့်သတ်ထားချိန်မှာ DJ တွေအပါအဝင်ဖျော်ဖြေရေးလုပ်ငန်းကလူတွေဟာအင်တာနက်အွန်လိုင်းကိုအသုံးချပြီးကိုကျွမ်းကျင်တဲ့ပညာနဲ့ပရိသတ်ကိုဖျော်ဖြေနေကြပါတယ်ရှင်။ကျွန်မဆုမြတ်ပါပအပြည့်အစုံမှာအချမ်းသာဆုံးတဲ့ဩဇာအာဏာအကြီးဆုံးသူတွေကအမျိုးသမီးတဦးဖြစ်တဲ့ Oprah Winfrey ကကိုရိုနာဗိုင်းရပ်စ်ကပ်ပြီးရေမုံငွေဖြစ်တဲ့ဒေါ်လာ10သန်းတိတိလှူဒန်းသွားပါတယ်။နိုင်ငံတူလောမျိုးအနှံ့ပြားနဲ့ဒီမှာကြီးပြင်းနေထိုင်ခဲ့တဲ့ဒေသတွေမှာဒီကူးစက်ကပ်ပြီးကိုကြုံနေရခြင်းကျမတို့အမေရိကန်နိုင်ငံသားတွေအတွက်ကျမဒေါ်လာ10သန်းလှူဒန်းပါတယ်လို့သူရဲ့လူမှုကွန်ရက်စာမျက်နှာမှာကြေညာသွားတာပါ။အသက်66နှစ်ရှိပြီဖြစ်တဲ့ Oprah Winfrey ကမစ္စဆီပီပြည်နယ်မှာဆင်းဆင်းရဲရဲနဲ့မွေးဖွားခဲ့တာဖြစ်ပြီးတော့ Milwaukee ပြည်နယ် Tennessee ပြည်နယ်တို့မှာကြီးပြင်းခဲ့တာပါအခုသူလှူဒန်းတဲ့ငွေတွေကတချို့ကတော့ America's Food Fund လို့ခေါ်တဲ့ Brahida လုပ်ငန်းအသစ်တစ်ခုအတွက်သုံးမှာဖြစ်ပြီးတော့ဒီကူညီမှုအသစ်ကိုတော့ Apple Company နဲ့ Ford Foundation Lonnie Powell Jobs အဖွဲ့နဲ့ Mena Leonardo DiCaprio တို့နဲ့သူတွဲလုပ်တာဖြစ်ပါတယ်အဲ့ဒီအဖွဲ့ကအမေရိကမှာကိုရိုနာကပ်ဘေးကြောင့်အထူးကြရဆုံးလူမှုအတိုင်းဝိုင်းကိုထောက်ပံ့ပေးမှာဖြစ်ပါတယ်။ဒီနေရာမှာအကြောင်းတွေမှာကြွေးတဲ့နေလေစာကိုမိခိုအားထားနေရတဲ့ကလေးတွေ၊နောက်ပြီးတော့ဝင်ဝင်နေမိသားစုတွေ၊တက်ကြီးရွယ်ဝတွေ၊အလုပ်ကိုင်ပြုတ်ကုန်သူတွေကိုအဓိကအကူအညီပေးမှာဖြစ်ပါတယ်။ Melody ပြည်နယ်မှာသူမိခင်နဲ့အတူတူကြီးပြင်းနေထိုင်ခဲ့ရတော့ကအစိုးရထောက်ပံ့ခြင်းနဲ့နေရတာလုံးဝကိုတုံးစရာမရှိ၊စားစရာမရှိတော့တဲ့အခြေအနေမှာတမိသားစုလုံးဘဝကိုခက်ခက်ခဲခဲနဲ့အသက်ရှင်အောင်လို့အသက်ဆက်နေခဲ့ရတာဒီကိုသူအမှတ်ရနေတော့မှာအခုလိုအခြေအနေဇိုးကြီးကြုံရတဲ့အခြေအနေမှာလူတွေပို့ပြအများကြီးဒုက္ခရောက်ကြရပါတယ်လို့သူကပြောပါတယ်။သူလူတဲ့နဲ့ငွေအများစုကိုဘယ်လိုပေးမလဲဆိုတာတော့မပြောပါဘူး။အမေရိကန်ပြည်အောင်စုမှာအရင်တစ်ပတ်ကတော့အလုံးလက်မဲ့အစိုးရထောက်ပံ့ကြီးရှောက်ထားသူအရေးအတွက်အများဆုံးအနေထားဖြစ်နေ 6.6 တန်းကိုရောက်သွားတယ်လို့အစိုးရကကြေညာသွားတဲ့ရက်တရက်ထဲမှာပဲအခုလိုမျိုး Opera ကသူ့ရဲ့ငွေတွေလှူဒန်းမဲ့အကြောင်းကိုကြေညာတာဖြစ်ပါရဲ့ရှင်။အမေရိကန်ပြည်အောင်စုကနာမည်ကျော်အစိုးရဖိနဲ့သူ့ရဲ့သားလေးတို့COVID-19 ရောဂါရရှိကြောင်းလွန်ခဲ့တဲ့နှစ်ပတ်ကဆေးစစ်ပြီးတော့သိရှိခဲ့ရတယ်။အခုသူတို့ပြန်ပြီးနေကောင်းလာပါပြီလို့ဖိန်ကပြောပါရယ်။အခုထပ်ပြီးတော့ဆေးစစ်ကြည့်တဲ့အခါမှာကိုရိုနာဗိုင်းရပ်စ်ပိုမရှိတော့ပါဘူး။လွန်ခဲ့တဲ့နှစ်ပတ်လောက်ကသူရောသူ့ရဲ့သုံးနှစ်အရွယ်သားလေးမှာပါ COVID-19 ရောဂါလက္ခဏာတွေ့ရတာပါ။သူတို့ရဲ့ဆရာဝန်ကဆေးစစ်ကြည့်တဲ့အခါမှာသူတို့မှာပိုးရှိနေတာတွေ့ရတယ်။သူတို့ကအဲ့လိုမဖြစ်ခင်ကတည်းကအိမ်မှာပဲနေကြတာပါ။ပြီးခဲ့တဲ့နှစ်ပတ်လုံးလည်းအိမ်မှာပဲခွဲပြီးတော့နေပါရယ်။ ပြီးခဲ့တဲ့ရက်ပိုင်းတွေမှာထပ်ပြီးတော့ဆေးစစ်တော့ပိုးလုံးဝမရှိတော့ပါဘူးလို့ရေးထားပြီးတော့သူနဲ့သူ့ရဲ့တားလေးတပ်ပုံကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားပါသူက COVID-19 ရန်မုံငွေဖြစ်တဲ့ဒေါ်လာတန်းလှူဒန်းသွားပြီးတော့ Philadelphia မြို့က Temple တက္ကသိုလ်ဆေးရုံအရေးပေါ်ဌာနရန်မုံငွေနဲ့ Los Angeles မြို့တော်ဝင်အရေးပေါ် COVID-19 ကပ်ဘေးရန်မုံငွေတို့အတွက်တဝက်စီသူလှူဒန်းသွားတာဖြစ်ပါတယ်ရှင်ဒီတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကြတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ Oh yeah, oh yeah, oh yeah, oh yeah.နေ့တကြအကြနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆုမြတ်မောင်ကတစ်လှည့်ပြောပြပါအောင်မယ်ရှင်။ COVID-19 ကရောဂါအဆိုးဆုံးဖြစ်ပွားတဲ့နိုင်ငံတစ်ခုဖြစ်တဲ့စပိန်နိုင်ငံကတင်းကျပ်ထားတဲ့ကန့်သတ်မှုတချို့ကိုဒီကနေ့စတင်ဖြေလျော့ခဲ့ပြီးထုတ်လုပ်ရေးနဲ့စောက်လုပ်ရေးကဏ္ဍကလုပ်သားတွေကိုအလုပ်ခွင့်ပြန်ဝင်ခွင့်ပြုခဲ့ပါတယ်။ရောဂါကူးစက်နိုင်တဲ့အန္တရာယ်ရှိနေသေးတာမို့ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေအတွက်အကာအကွယ်ဝတ်စုံတွေပေးဖို့လိုအပ်တဲ့အပြင်တယောက်နဲ့တယောက်အနည်းဆုံး2မီတာအကွာအဝေးမှသာရှိနေအောင်အသေးအချာလုပ်ထားပေးဖို့လိုအပ်ပါတယ်။တလလောက်အင်ဂျင်မထွက်ရကန့်သတ်တားမြစ်ချက်ကိုဖြေလျော့လိုက်လို့ကန့်သတ်တားမြစ်ချက်ကိုဖြေလျော့လိုက်တဲ့ဒီကနေ့မှာအဓိကမြစ်ရထားနဲ့မြေအောက်ရထားဗုဒ္ဓယုံတွေလူသွားလူလာများတဲ့နေရာတွေဘတ်စကားဂိတ်တွေမှာနှကောင်းစည်းဆယ်တန်းကိုအစိုးရကဝေငှဖို့စီစဉ်ထားတဲ့အတွက်မက်ဒရစ်မြို့တော်မှာတော့ရဲအရာရှိတွေကလိုက်လံဝေငှပေးခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကင်းရှင်းသွားပြီလို့သတ်မှတ်ခံရတဲ့လူနာ116ယောက်ထက်မင်းမှာယောဂါပိုးကူးနေတာကိုပြန်လည်တွေ့ရှိခဲ့ပါတယ်။အခုလိုပါကြောင့်ယောဂါပိုးပြန်လည်ကူးတယ်လဲဆိုတာတာဝန်ရှိသူတွေစုံစမ်းနေကြဆဲဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံယောဂါကာကွယ်ထိန်းချုပ်ရေးညွှန်ကြားရေးမှူးကတော့လူနာတွေယောဂါပိုးထပ်ကူးဆက်တာမျိုးမဟုတ်ခဲ့ကိုရဲမှာရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ကိုပြန်ရှင်းတန်လာတာဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောပါတယ်။တချို့ကြွကျင်သူတွေကတော့ပထမဆေးစစ်တုန်းကအဖြေမှားတာဖြစ်နိုင်တယ်လို့လူနာရဲ့ကိုယ်ထဲမှာကိုရိုနာဗိုင်းရပ်စ်ကိုကျန်နေပေမဲ့အဲ့ဒီပိုးတွေကမကူးဆက်နိုင်တာဒါမှမဟုတ်လူနာနဲ့တခြားသူတွေကိုအန္တရာယ်မပေးနိုင်တာမျိုးဖြစ်ကောင်းဖြစ်မယ်လို့ပြောပါရယ်။တောင်ကိုရီးယားမှာဒီနေ့တနင်္လာနေ့အတွက်ကူးဆက်သူအသက်25ယောက်ပဲရှိပေမဲ့ရောဂါပိုးကင်းသွားပြီလို့သတ်မှတ်ခံရသူတွေထဲမှာပိုးပြန့်တွေ့တဲ့အတွက်စိုးရိမ်စရာဖြစ်ခဲ့ကြပါရယ်။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့နေဆက်အဝင်ထွက်တွေကို90ရာခိုင်နှုန်းအကန့်အသတ်တားမြစ်မယ်လို့ဒီကနေ့ပြောလိုက်ပါတယ်။တရုတ်နိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့နိုင်ငံတွေမှာယောဂါပိုးကူးစက်သူအရေအတွက်မြင့်တက်နေတယ်လို့တရုတ်လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ COVID-19 ကရောဂါစတင်ခဲ့ရဟူဟန်မြို့ကိုနှစ်လကျော်ကြာပိတ်ထားခဲ့ရကပြန်ဖွင့်ပေးခဲ့ပြီးတဲ့နောက်အခြေအနေတွေတဖြည်းဖြည်းပုံမှန်ပြန်ဖြစ်လာချိန်မှာပဲနိုင်ငံထဲမှာနောက်တစ်ကြော့ကူးစက်မှုတွေဖြစ်လာမှာကိုကာကွယ်နိုင်ဖို့အတွက်တရုတ်ကတိုးမြှင့်လှုံ့ဆော်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်ဖွင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုညအတွက်ရေဒီယိုအတံမြင့်မှုကတော့ဒီလောက်ပါပဲ။VOA အစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကြကြံကာလမှာသောတာရှင်တွေကိုကျမ်းမှာစိတ်ချမ်းသာကြပါလို့ရှင်။ကျွန်မဆုရမြန်ပါ
This program has come to you from the Voice of America, Washington.